Welcome to the Voice of America in Burmese.
Mingla nya chama to ta shin mya shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ16ရက်အင်္ဂါနေ့ညပိုင်း 9:20 အထိအစီအစဉ်တွေကို line to meter 24 25 51နဲ့ line meter 190ရူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျမအေးသနာကြပါရှင်တောင်တရုတ်ပြည်နယ်မှာအငင်းပွားပွဲကုန်းမြေတိဆောက်မှုလှုပ်ဆောင်ချက်တွေမကြခင်မှာပဲပြီးစီမယ်လို့တရုတ်ကဒီကနေ့ပဲကြေညာပါတယ်အယ်ခိုင်ဒါကွန်ရဲ့အားထားရတဲ့ယီမန်နိုင်ငံကအဖွဲ့ခွဲဒုခေါင်းဆောင်ကိုအမေရိကန်ရဲ့အဝေးရင်တုံးရင်အရင်ဘက်ကတိုက်ခိုက်လို့တေဆုံးသွားတယ်လို့အယ်ခိုင်ဒါကဒီကနေ့ကြေညာသွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းပြောပြပေးဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပြီရှင်မြန်မာနိုင်ငံရဲ့တဘာဝတန်ငွေတင်ပို့ရောင်းချမှုကနေရရှိတဲ့ဝင်ငွေတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုဘယ်လောက်ထိရှိပါသလဲ
အခုပိုင်းမှာတော့တိတ်ဟိုအရင်တော့ဟိုမဟုတ်တော့ဘဲနဲ့ EITI ဖွဲ့မဲ့နိုင်ငံတခုဖြစ်နေတာဟိုအဲ့ဒါတော့ဒီနေ့တော်တော်လေးအရင်ကဆိုင်တော့တော်တော်လေးကြီးကြတာ EITI
မြန်မာသမရစီးပွားရေးအကြံပေးဒေါက်တာအောင်ထွန်းသက်ပါရှင်အသေးစိတ်ကိုနောက်ပိုင်းမှာကြားရမှာပါကြအပြင်ဂျွန်လ10ရက်နေ့ကလွှတ်တော်ကိုတင်သွင်းလာတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းအပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဘယ်လိုသဘောထားပါသလဲနောက်ပြီးလော်ခီလာတိုင်းရင်းသားကောင်ဆောင်များထိပ်သည့်အစည်းအဝေးကနေမြန်မာအစိုးရနဲ့အပြည့်ရရေးဆွေးနွေးဖို့သဘောတူခဲ့ကြပေမဲ့တချို့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားတပ်တွေနဲ့မြန်မာစစ်တပ်တိုက်ပွဲတွေဘာကြောင့်ဖြစ်ပွားနေရပါသလဲဒီလိုသတင်းတွေကိုတင်ပြဖို့ရှိပါတယ်ခုရင်းဆုံးတော့အင်္ဂါနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုမအေးတန်တာကျော်နဲ့ကိုအောင်ရင်ဦးတို့ကပြောပြပေးကြပါအောင်ရှင
်တောင်တရုတ်ပြည်နယ်ထဲမှာအငင်းပွားပွဲကုန်းမြေတိဆောက်မှုလှုပ်ဆောင်ချက်တွေမကြခင်မှာပဲပြီးစီမယ်လို့တရုတ်ကအဓိကနေပဲကြေညာသွားပါတယ်နယ်မြေပိုင်နဲ့အငင်းပွားပွဲတခြားနိုင်ငံတွေနဲ့တင်းမာမှုတွေဖြစ်စေတဲ့လူလုံကျွန်းတွေဘောကဆောက်လုပ်ရေးလုပ်ငန်းတွေကိုတော့ဆက်ပြီးတော့ပြုလုပ်သွားမယ်လို့လည်းပြောသွားပါတယ်တရုတ်တို့စကန်းချထားတဲ့ကျွန်းတွေနဲ့နန်ရှာကျွန်းစုရဲ့တနာကြောက်တန်းတွေမှာကုန်းမြေဖို့ဖို့စီမံကိန်းတွေကလာမယ့်ရက်ပိုင်းအတွင်းမှာပြီးစီးပါမယ်လို့နိုင်ငံတကာအခေါ် Spartly ကျွန်းစုကိုတရုတ်နာမည်သုံးပြီးတော့ရည်ညွှန်းသွားပြီးတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ကြေညာချက်မှာကစီမံကိန်းပြီးမဲ့ရက်အတိအကျပြောမထားပေမဲ့ဒီလူလုံကျွန်းတွေတိစောက်တဲ့ကိစ္စကိုကာကွယ်ပြောဆိုသွားပြီးတော့သူတို့ရဲ့ရည်ရွယ်ချက်ကတရုတ်နိုင်ငံသားတွေအတွက်အထုံးပြုွယ်ဖြစ်ပြီးစီရင်ရည်ရွယ်ချက်လုံးဝမပါဝင်ဘူးလို့ပြောထားပါတယ်။ဒီလောက်ရကအကျိုးတင်ကြောင်းတဲ့တရားမျှတမှုရှိပြီးတော့တရားဝင်လောက်ရလည်းဖြစ်ပါတယ်။ဘယ်နိုင်ငံကမှရိုက်ကတ်မှုလည်းမဖြစ်စေသလိုဘယ်နိုင်ငံကမှလည်းစန့်ကျင်တာမဟုတ်ပါဘူး။တောင်တရုတ်ပင်လယ်ထဲကရေချောင်းသွားလာမှုလေရင်ပြန်တက်မှုတို့ကိုလည်းဘာမှသွားပြီးတော့မထိခိုက်ပါဘူးလို့တရုတ်တို့အစိုးရပိုင်းတို့ကပြောထားတာကိုပဲထင်ဟပ်ပြီးတော့ကြေညာချက်မှာပြောထားပါတယ်။ဒီတရုတ်တို့ရဲ့လူလုံကျွန်းတိဆောက်နေတဲ့ကိစ္စကိုအမေရိကန်ကပို့ပြီးတော့ပြောင်ပြောင်တင်းတင်းဝေဖန်လာနေပြီးတော့ပြူဟာကျတဲ့ရေပြင်ထဲမှာလူမရှိခဲ့တဲ့တန်နာကြောက်တန်းတွေမှာဧက2000ကျော်အကျယ်ဝန်းကိုတရုတ်ကမြေဖို့နေတယ်လို့ပြောပါတယ်။တရုတ်ရဲ့ကျွန်းတိဆောက်တဲ့လုပ်ငန်းကစစ်ဖက်ဆိုင်ရာရည်ရွယ်ချက်နဲ့ဖြစ်ပုံရပြီးတော့အချက်ပေးရေဒါစနစ်စစ်တမ်းရနဲ့လေယာဉ်ပြေးလမ်းတို့ကိုထည့်ပြီးတော့စောက်ထားပါတယ်။အရင်လောက်ကဆိုရင်တရုတ်ကလက်နက်ကြီးတွေကိုကျွန်းပေါ်တည်လာပါတယ်။အခုတော့ဒါတွေကိုပြန်ရွှေ့သွားပြီလို့အမေရိကန်တို့ကပြောပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာ11ဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကူးစက်မြန်ရောဂါကြောင့်နောက်ထပ်လူ3ဦးသေဆုံးခဲ့ရတာကသေဆုံးသူစုစုပေါင်း19ဦးထိရှိပါပြီ။ဒါဆိုရင်11ဒေသပြင်ပမှာမတ်စ်ရောဂါကူးစက်မှုအများဆုံးလည်းဖြစ်ပါတယ်။ရောဂါကူးစက်သူလူနာအသစ်4ယောက်ထပ်မံတွေ့ရှိခဲ့ကြောင်းလည်းတောင်ကိုရီးယားချက်မှတ်ရရှိပြီးဒီကနေ့မှာပဲကြေညာခဲ့တဲ့အတွက်တောင်ကိုရီးယားမှာရောဂါကူးစက်ခံရသူစုစုပေါင်း154ယောက်ထိရှိနေပါပြီ။နောက်ဆုံးရောဂါကူးစက်ခံရသူတွေထဲက3ဦးကတော့စိုးမျိုးတော်ကအကြီးဆုံးနဲ့အကျော်ကြီးဆုံးလည်းဖြစ်တဲ့ရောဂါပြန့်နှံ့မှုတွေအဓိကဖြစ်ပေါ်ရနေရာSamsung Medical Center မှာဖြစ်ပွားခဲ့တာပါ Samsung ဆေးရုံကတော့အရေးပေါ်မဟုတ်တဲ့ခွဲစိတ်ကုသမှုကိုရပ်ဆိုင်ထားဖို့နဲ့လူနာသစ်တွေကိုလည်းယာယီအားဖြင့်လက်မခံမဲ့ထားဖို့တင်းနှင်းနေနေတုန်းကပဲကြေညာထားပါတယ်ဆေးရုံကိုအလဲပတ်လာသူတွေကိုလည်းတားမြစ်ထားတာပါကျွန်မရရှိတွေကတော့ယောဂကုသပြည့်နှံ့မှုတွေဟာဆေးရုံနေမှာသာဖြစ်နေပြီးအများပြည်သူရှိရနေရာတွေကိုမပြည့်နှံ့အောင်ထိ ंछ ုပ်ထားတယ်လို့ကုသမှုအသစ်ဖြစ်တဲ့အရေးတွေလည်းကျဆင်းလာနေတယ်လို့ပြောပါတယ်
ဟောင်ကောင်မှာရွေးကောက်ပွဲပြုပြင်ထောင်ပြုပြင်ရေးဆိုင်ရာအငင်းပွားပွဲဆုံးဖြတ်ချက်မချခင်မှာစိုးရိမ်မှုတွေလည်းမြင့်မားနေကြတဲ့အချိန်မှာမတည်ငြိမ်မှုတွေဖြစ်နိုင်တဲ့အနေအထားရှိတယ်လို့ဟောင်ကောင်အရာရှိတွေကသတိပေးသွားပါတယ်။အကြမ်းဖက်မှုဖြစ်ဖြစ်မဖြစ်ဖြစ်ဘယ်တရားမဝင်လှုပ်ရှားမှုမျိုးကမှလက်ခံမှာမဟုတ်ဘူးလို့ဟောင်ကောင်အုပ်ချုပ်ရေးမှူးလီရှောင်ရင်းကဒီတစ်ပတ်ရုံးမြင့်တန်ကြားမေးခွန်းမှာအင်္ဂါနေ့ကပဲပြောကြားပါတယ်။ ဖောက်ခွဲရေးပစ္စည်းတွေလှုပ်ဆောင်မှုပူပေါင်းကြံစည်တယ်လို့မတင်ငါမှုနဲ့တန်တရားရှိတဲ့သူ10ဦးကိုဖမ်းဆီးထားပြီးတော့ဓာတ်ရုပ်ပစ္စည်းတွေကိုလည်းဟောင်ကောင်ရဲကဒီသတင်းဘက်မှသိမ်းဆည်းရခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဘာအမှုမှဆွဲချက်မတင်သလိုဒီဘုံလှုပ်ဖို့ကြံစည်မှုဆိုတာနဲ့ပတ်သက်ပြီးတော့လည်းသတင်းထုတ်ပြန်မှုမရှိသလောက်ပါပဲ။ဟောင်ကောင်ဝါကတရုတ်အစိုးရကြောထားနောက်ခံပေးထားတဲ့အစီအစဉ်နဲ့ဒီသတင်းဘက်မှရွေးကောက်ပွဲကျင်းပဖို့ရှိပါတယ်။ဒါမဲ့လေပါဝင်ရှင်ပြိုင်မဲ့သူတွေဟာတရုတ်အစိုးရကိုတည်ဆောက်ခံသူတွေလွှမ်းမိုးထားတဲ့ကော်မတီဝင်တွေခွင့်ပြုမှရမှာပါ။ဒါဟုအတိုက်ခံအများစုကဒီမိုကရေစီအတွက်ကြောင့်အစီအစဉ်လို့ပြောနေပြီးတော့ကန့်ကွက်မဲ့ထဲဝင်ဖို့တန်တိတ်ဆန်ချထားပါရဲ့။ဒါကြောင့်အုပ်ချုပ်ဖို့လိုတဲ့မဲရဂိုင်းတော်အများစု၃ပုံ၂ပုံကိုရနိုင်မှရပါလိမ့်မယ်ရှင
်။ Indonesia နိုင်ငံ Sumatra ပြည်နယ်မြောက်ပိုင်းကစင်နဘန်မီးတောင်ဒီကနေ့ပောက်ကွဲမှုတွေဖြစ်ပွားရတာကကြီးမားတဲ့ပြာဝူတွေထွက်ပေါ်လာပါရဲ့။ဒီလားဇမ်းပိုင်းကဆက်လို့အစိုးရအမြင့်ဆုံးစင်တီပေးချက်ထုတ်ပြန်ထားခဲ့တဲ့မိတော်မှာအခုနောက်ဆုံးပောက်ကွဲမှုတွေထပ်မံပေါ်ပေါက်ခဲ့တာပါဒေသခံလူပေါင်း 3,000 နီးပါးကတော့စင်နေမှာကလေးကနေနေကိုစွန့်ခွာပြီးဆူမထရာမြောက်ပိုင်းဒေသကဘရာစတာဂီကေဇေးစကန်ကိုပြောင်းရွှေ့ခဲ့ကြပါတယ်စင်နဘမိတော်မှာဒီနေ့စောပိုင်းကဆက်လို့ပောက်ကွဲမှုတွေဆက်ဖြစ်ခဲ့ပြီးပြာဝူရီယာဆိုရင်လည်းတမိုင်ခွဲလောက်အမြင့်ထိလွင့်စင်တက်လာတာတွေ့ရတဲ့အကြောင်းမိအောင်စောင့်ကြည့်လေးလာရေးဌာနကပြောဆိုခဲ့တာပါပစိဖိတ်သမုဒ္ဒရာတွေက Ring of Fire လို့ခေါ်တဲ့မီးတောင်ကျောမှာရှိတဲ့ Indonesia နိုင်ငံကမီးတောင်ရှင်130နီးပါးတဲ့ကတစ်ခုဖြစ်တဲ့ Sinabung မီးတောင်ဟာမကြာသေးရင်နှစ်တကာဆက်လို့လှုပ်ရှားမှုတွေပေါ်ပေါက်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ် February လမှာတော့လည်းလူပေါင်း7ယောက်သေဆုံးခဲ့တဲ့အထိပောက်ကွဲမှုတွေဖြစ်ပွားခဲ့တာပါ
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကားနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။ Al-Qaeda ကွန်ရက်အားထားရတဲ့ Yemen နိုင်ငံကအဖွဲ့အစည်းဒုခေါင်းဆောင် Nasser al-Wahishi ဟာအရင်တစ်ပတ်က American ရဲ့အဝေးဒိန်ဒုံးရင်နဲ့တိုက်ခိုက်မှုမှာသေဆုံးသွားတယ်လို့ Al-Qaeda ကဒီကနေ့ပဲကြေညာသွားပါတယ်။နိုင်ငံအရှေ့တောင်ပိုင်းက Makela စစ်ကဲမြို့ကိုတောက်ကြံတွေကတိုက်ခိုက်ခဲ့တာမှာ Mr. Wahishi နဲ့နောက်ထပ်နှစ်ယောက်သေဆုံးသွားတယ်လို့ Al-Qaeda ရဲ့ကြေညာချက်မှာပြောထားပါတယ်။ AQAP RS ကျွန်းဆွယ်ဒေသ Al-Qaeda ခေါင်းဆောင်တဲ့အဖြစ်နဲ့SML Remigo ခန့်အကြောင်းလဲကြေညာသွားပါတယ်။ American အစိုးရကတော့ Mr. Wahishi ရဲ့တေဆုံးမှုကိုအတည်ပြုနိုင်မှုစ조사နေစေဖြစ်ကြောင်း American အရာရှိတွေကတင်းနယ်လာနေကပြောကြားသွားပြီးတော့ဒီတိုက်ခိုက်မှုကို American ဗဟိုထောက်လှမ်းရေးအဖွဲ့ CIA ကလုပ်တာဟုတ်မဟုတ်တော့ပြောမသွားပါဘူးရှင်
။ Syria နိုင်ငံကချက်ချန်နယ်စပ်မြို့တစ်မြို့ဖြစ်တဲ့ Tel Aviv မှာ IS စစ်သွေးကြတွေကိုတိုက်ထုတ်ပြီး Kurdish တိုက်ခိုက်ရေးသမားတွေနဲ့ Syria သံတမန်တွေကအပြည့်အဝထိန်းချုပ်ထားလိုက်ပြီဖြစ်တဲ့အကြောင်း Syria ရဲ့လူရှားသူတွေကဒီကနေ့ပဲပြောဆိုလိုက်ကြပါတယ်။စစ်သွေးကြတွေကမြို့ရဲ့အနောက်ဘက်နဲ့တောင်ဘက်မှာရှိတဲ့ကျေးရွာတွေကိုထွက်ပြေးသွားကြပြီးမြို့ထဲမှာတော့မြို့မိုင်းတွေအမြောက်များထောင်ထားတယ်လို့လည်း Britain ခြေဆက် Syria လူခွင့်ရေးစောင့်ကြည့်ခဲ့ကပ်ဘွဲကပြောဆိုကြတာပါ။ Turkey နိုင်ငံနဲ့နယ်စပ် Tel Aviv မြို့ကိုသိမ်းပိုက်နိုင်တဲ့အတွက် Syria တောင်ပိုင်းက Raqqa မြို့ကိုတင်ပို့နေတဲ့စစ်သွေးကြတွေရဲ့ထောက်ပံ့ရေးလမ်းကြောင်းလည်းပြတ်တောက်သွားပါတယ်။ဒီလမ်းကြောင်းတော့စီးရီးယားနိုင်ငံနဲ့လက်နက်တွေတက်ခဲ့တဲ့မှာမောက်ခိုတင်သွင်းမှုနဲ့အထက်စစ်သွေးကြွတွေအတွက်အဓိကဝင်ငွေရနေတဲ့ရေနံတွေကိုမောက်ခိုဈေးကွက်မှာတင်ပို့ရောင်းချရမှာစစ်သွေးကြွတွေကအသုံးပြုနေကြတာပါဒီဒေသမှာတိုက်ပွဲတွေကြောင့်စီးရီးယားရဲ့သားထောင်ပေါင်းများစွာကလည်းအိန္ဒိယတူရကီနိုင်ငံကိုထွက်ပြေးခိုလုံနေရပါတယ်
လေပြားနိုင်ငံမှာပြုတ်လုခဲ့တဲ့အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုမှာတေဆုံးသွားကြတဲ့ဆိုသူတွေရဲ့စီးရင်ကို Al-Qaeda ကွန်ရက်နဲ့ပတ်သက်တဲ့လေပြားမှာရှိတဲ့အဖွဲ့ကထုတ်ပြန်လိုက်ပြီးတော့အဲ့ဒီစီးရင်ထဲမှာတော့အမေရိကန်ရဲ့အဓိကပြစ်မှတ်ဖြစ်တဲ့ Mokha Bell Mokha တော့မပါပါဘူး။ Ansar al-Sharia ရဲ့ကြေညာချက်မှာတခြားဘယ်သူမှမတေဆုံးလို့ပြောထားပါတယ်။ဒီလေကြောင်းတိုက်ခိုက်မှုဟာလေပြားကောင်းဆောင် Muammar Gaddafi ကိုဖျောက်ချခဲ့တဲ့2011ခုနှစ်နောက်ပိုင်းမှာပထမဦးဆုံးအကြိမ်ပြုတ်လုတဲ့အမေရိကန်လေကြောင်းတိုက်ခိုက်မှုဖြစ်ပါတယ်။သွေးတောက်တပ်ဖွဲ့ဝင်များဆိုတဲ့အဖွဲ့ကို2012ခုနှစ်မှာမတည်ထောင်ခင်က Al-Qaeda in the Islamic Maghreb AQIM အဖွဲ့ရဲ့အစစ်မြင်ခေါင်းဆောင်ဖြစ်ခဲ့တဲ့ Mr. Belmokha တည်ဆုံးမှုကို American ဘက်ကလည်းအတည်မပြုသေးပါဘူး။သူက Algeria နိုင်ငံမှာ2013ခုနှစ်ကကျူးလွန်ခဲ့တဲ့ဒဏ်ငွေဆက်ရုံကိုတိုက်ခိုက်ပြီးတော့ American နိုင်ငံသား3ဦးပါဝင်လူ38ယောက်တည်ဆုံးခဲ့ရမှုကိုဥဆောင်တယ်လို့ American ကဆွဆဲထားတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုနောက်ပိုင်းမှာသူကိုလူအများများတည်စီတဲ့လက်နက်ကိုအသုံးပြုပြီးတော့ Al-Qaeda ကွန်ရက်ကိုထောက်ပံ့ပေးနိုင်အောင်ပူးပေါင်းကြံစည်မှုတစားကန်တွေကိုဖမ်းဆီးဖို့ပူးပေါင်းကြံစည်မှုတွေနဲ့ American ပြည်အောင်စုအစိုးရရှေ့နေတွေကတရားစွဲထားပါတယ်ရှင်
ီချင်းနိုင်ငံမှာ2011ခုနှစ်ကထောင်ပေါမှုနဲ့ဆက်နွယ်ပြီးတမရဟောင်းမိုဟာမက်မော်စီပေါ်တည်ရန်ချမှတ်ထားတာကိုတရားဝင်ကဒီကနေ့ပဲထပ်မံတည်ပြုလိုက်ပါတယ်။မူလစီရင်ချက်ကတော့ပြီးခဲ့တဲ့လကတည်းကလူပေါင်း100နဲ့တူချမှတ်ထားတာပါ။ပါလက်စတိုင်းစစ်သွေးကြွအဖွဲ့ဟာမတ်စ်အပါအဝင်ပြည်ပအဖွဲ့အစည်းတွေနဲ့ပူးပေါင်းကြံစည်မှုနဲ့လည်းအခုတရားရုံးမှာပဲတမရဟောင်းပေါ်တတိယချွန်းပြည်တယ်ချမှတ်ခဲ့ပါတယ်။လက်ရှိအခြေတမရလည်းဖြစ်တချင်ကအခြေစစ်တဲ့ရဲ့အကြီးအကဲဖြစ်တာဝန်ယူခဲ့ဘူးတဲ့ After Factor LCC ဦးဆောင်ပြီးတမရဟောင်းကိုဖယ်ရှားခဲ့တဲ့2013ခုနှစ်နောက်ပိုင်းကဆက်လို့ Mr. Mossi ပေါ်အမှုပေါင်းများစွာနဲ့ဆွဲချက်တင်အရေးယူခဲ့တာပါ။သူဦးဆောင်တဲ့မွတ်စလင်ကြီးကိုယ်တော်များဖွဲ့ကိုလည်းတရားမဝင်အတင်းအဖွဲ့တစ်ခုဖြစ်နေနေနှင်းခံခဲ့ရတာဖြစ်ပါတယ်။
ငါနဲ့ညဘက်ထိတ်တန့်ရောက်တဲ့ရင်တွေကိုမအေးတနာကျော်နဲ့ကိုအောင်လွင်ဦးတို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်ရှင်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါရမယ်မြန်မာနိုင်ငံရဲ့တဘာဝတန်ငွေတင်ပို့ရောင်းချမှုကနေရရှိတဲ့ဝင်ငွေဟာလစဉ်အမေရိကန်ဒေါ်လာတန်ပေါင်း190ရှိတယ်လို့မြန်မာစွမ်းအင်ဝန်ကြီးဌာနကကြေညာထားပါရယ်မြန်မာတဘာဝတန်ငွေထုတ်လုပ်မှုလုပ်ငန်းမှာဘယ်နိုင်ငံတွေကအထူးအရင်းနှီးမြှုပ်နှံမှုဝယ်ယူတာတွေရှိပါသလဲဒီလုပ်ငန်းနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုကရောဘယ်လောက်ထိရှိလာနေပါပြီလဲမခင်ဖြူတွေကအစူးစီးတင်ပြထားပါရယ်ရှင်
မြန်မာနိုင်ငံရဲ့တဘာဝတန်ငွေတင်ပို့ရောင်းချမှုကနေရရှိတဲ့ဝင်ငွေဟာလစဉ်အမေရိကန်ဒေါ်လာတန်ပေါင်း190ရှိပြီးတဟာနိုင်ငံဝင်ငွေစုစုပေါင်းရဲ့40ရာခိုင်နှုန်းရှိတယ်လို့မြန်မာစွမ်းအင်ဝန်ကြီးဌာနကကြေညာထားပါတယ်။ရတနာတဘာဝတန်ငွေစီမံကိန်းကနေနေ့စဉ်တဘာဝတန်ငွေကုဘပေတန်ပေါင်း900နောက်ရဲကွန်စီမံကိန်းကတော့ကုဘပေတန်325ရွှေတဘာဝတန်ငွေစီမံကိန်းကကုဘပေတန်360နဲ့ဇော်တိကစီမံကိန်းကနေကူဘာပေတန်240လောက်နေစဉ်ထုတ်ယူပြီးပြည်ပကိုရောင်းချနေတဲ့အကြောင်းလဲစွမ်းအင်ဝန်ကြီးဌာနကထုတ်ပြန်ထားတာပါဒီလိုမြန်မာရင်းနှီးတဲ့တဘာဝတန်ငွေလုပ်ငန်းတွေမှာအရင်ကဒီပင်သစ်တိုတယ်ကုမ္ပဏီနဲ့မလေးရှားပက်ထရိုနက်စ်ကုမ္ပဏီတွေကအဓိကရင်းနှီးမြှုပ်နှံကြပေမဲ့အခုအချိန်မှာတော့တခြားနိုင်ငံတွေလည်းစိတ်ဝင်စားပါဝင်လာနေတယ်လို့မြန်မာသမ္မတရဲ့စီးပွားရေးအကြံပေးတူဖြစ်တဲ့ဒေါက်တာအောင်ထွန်းသက်ကပြောပါတယ
် you know all of the dimensions တိုတယ်ရှိတယ်နောက်တစ်ခါပက်ထရိုနက်စ်အဲ့တော့မလေးရှားနဲ့ဟိုပင်သစ်နဲ့ပေါ့ကိုတော့ဘာလဲဟိုဒီလောက်တော့ဒီကျန်တဲ့ဒီ oil and gas ကိုရီးယားလည်းပါလာတယ်ကိုရီးယားလည်းပါလာနောက်တစ်ခါအခုအနောက်နိုင်ငံဟာလည်းဇာတ်တချို့ဟို offshore ဟာကြီးကိုဟို bid ဒီအောင်နေလို့ကြားတယ်အဲ့တော့အရင်တော့လို့ဟိုတနေငံနိုင်ငံနဲ့မဟုတ်တော့ဘင်းနဲ့အခုကတော့ဒီ oil gas sector မှာဟိုအနောက်နိုင်ငံရောအရှေ့တိုင်းနိုင်ငံတွေရောတော်တော်များပါလာတယ်ပြုတ်လည်းပါတယ်ဟိုဒီလောက်တော့ဟိုဒေဝူကတော့ကြီးကျယ်ဟိုရှာတော့ပါရီတော့
ပြီးတယ်မြမတဘာဝတန်ငွေကိုအိနေချင်းထိုင်းတဲ့တရုတ်နိုင်ငံတွေကအဓိကဝယ်ယူနေတာပါတွင်ထွက်ပစ္စည်းပေါ်ကျွယ်ွားတဲ့မြန်မာနိုင်ငံအနေနဲ့စွန့်အင်လိုအပ်နေတဲ့အိနေချင်းနိုင်ငံတွေရှိနေတယ်လို့ရေနံနဲ့တဘာဝတန်ငွေလုတ်ကွက်တွေကလည်းရှိနေတာကြောင့်ဒီလုပ်ငန်းမှာအလားအလာကောင်းတွေအများအပြားရှိနေတယ်လို့လည်းဒေါက်တာအောင်ထွန်းသက်ကပြောပါတယ်ဒီလိုတဘာဝတွင်ထွက်ပစ္စည်းထုတ်ယူတဲ့လုပ်ငန်းတွေမှာမြန်မာနိုင်ငံအနေနဲ့အရင်ကထက်ပွင့်လင်းမြင်သာမှုတွေပိုရှိလာတယ်လို့လည်းဒေါက်တာအောင်ထွန်းသက်ကပြောပါတယ
်အခုပိုင်းမှာတော့တိတ်ဟိုအရင်ကဟိုမဟုတ်တော့ဘဲနဲ့ EITI ဖွဲ့မဲ့နိုင်ငံတခုဖြစ်နေတာ။ဟိုအဲ့ဒါတော့ဒီနေ့တော်တော်လေးအရင်ထက်ဆိုင်တော့တော်တော်လေးကြီးကြတာ EITI အစီအစဉ်ကိုဆရာတို့လက်ခံထားနေနေတာဖြစ်နေတယ်။အဲ့ဒါတော့နိုင်ငံတွေကကောင်းတော့ဘူးလေ။ဒီ transparency ဘယ်လောက်ရှိတယ်ဆိုတော့ဒါကသူကစံနေနဲ့ဟို national norms တွေ standards တွေရှိတော့ဆရာတို့ဒါကိုပါလိုက်တာနဲ့အလိုလိုပါသွားနေတာရှိတယ်။ဒါလည်းတော်တော်လေးထူးခြားရဲ့ဒီနေ့ဟိုရလာတခုဖြစ်ပါတယ်။အထူးသဖြင့်ဟိုကိုယ်နိုင်ငံတို့ဒီဘာဝတောင်းကြီးအတချို့တရားစာရပစ္စည်းတွေရောင်းတဲ့နိုင်ငံတွေမှာ EIDI ဖွဲ့ဝင်ဖြစ်ဖို့ကတော်တော်အရေးကြီးအောင
်မြန်မာနိုင်ငံအနေနဲ့တရားစာတထုတ်လုပ်မှုပွင့်လင်းမြင်သာရေးအဖွဲ့ EIDI မှာပါဝင်လာခဲ့ပြီးတဲ့နောက်ပိုင်းပွင့်လင်းမြင်သာမှုတွေပိုရှိလာတဲ့ဆိုပေမဲ့လိုအပ်ချက်တွေနဲ့စင်ခေါ်မှုတွေကတော့အများကြီးရှိနေသေးပြီးဒါကိုတိုးတက်အောင်ဆောင်ရွက်ရမှာဖြစ်တယ်လို့ထက်ကြွာလှူရှားသူတချို့ကလည်းထောက်ပြပြောဆိုကြပါတယ်ရွှေတဘာဝတန်ငွေလှူရှားမှုကိုဦးဆောင်သူတူဖြစ်တဲ့ကိုဝါအောင်ကတော့အခုလိုပြောပါတယ်
နမောစီကတော့ကျွန်တော်ဒီ UK တင်းဟာမြစ်တင်းဆိုင်တော့တိုင်းနာဒီကုတီပြင်းနေရတဲ့ဒီဟောပေါ့နော်အဲဒီပဲလို့လေကျွန်တော်ဒီကနာအပီပီလိုက်ပေါ့နော်တခုရှင်းစီဒီမင်းကြီးတခုရှင်းပြင်လိုက်အပူလေးမြင်သာမှုဒီတင်းရှင်းလက်ဒီကိုတက်ဆိုင်ရပေါ့နော်ကျွန်တော်ဒီဒီသားခံဒီခုတွေရဖို့အတွက်ကတော့ဆွေရစီမာကျွန်တော်ဒီဆွေရစီမာကွန်မြူနီစီမာရောကျွန်တော်ဒီဒီပိုပြီးကျွမ်းကျင်တဲ့ကျွန်တော်ဒီလူကားမျိုးတွေပေါ့နော်ကျွန်တော်ချွတ်နာဆော့စ်တွေပေါ့ပြီးရင်ကျွန်တော်ရန်ပြရွေကအခုမှကျွန်တော်ဒီအစင်ပေးမဖြစ်သေးဘူးလို့ပြောလို့ရပါတယ်ခင်ဗျ။အခက်ကလေးဒီဟာတွေပေါ်မှာလုံးချင်ပြန်ချင်တဲ့အဲစိတ်ရှိကိုကလေးမတန်ကိုကျွန်တော်တို့ လူတွေတွေလည်းပြောလို့ရပါတယ်
။တယောစာတာထုတ်ယူမှုလုပ်ငန်းတွေစီမံကိန်းတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုဓာတ်နဲ့ဆက်ဆက်နေတဲ့သက်ဆိုင်ရာဒေသခံတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကြားထဲမှာထဲထဲဝင်ဝင်ချပြနိုင်ဖို့နဲ့အများပါဝင်ပူးပေါင်းဆောင်ရွက်ခွင့်တွေရဖို့နောက်အစိုးရအနေနဲ့ EITI စက်နှုံးတွေနဲ့အညီသတင်းအချက်လက်တွေကိုထုတ်ပြန်ပေးဖို့သက်ဆိုင်ရာစီမံကိန်းတစ်ခုချင်းစီအလိုက်ရှိတဲ့ရင်းနှီးမြှုပ်နှံမှုပမာဏနောက်ရရှိလာတဲ့အကျိုးအမြတ်တွေကိုပြည်သူလူထုတွေကြိုးခမ်းစားခွင့်ရရှိစေဖို့နဲ့ဘတ်ဂျက်သုံးစွဲမှုဆိုင်ရာကဏ္ဍတွေမှာအခုထက်ပိုပြီးတော့ပြုလင်းမင်သာမှုတွေရှိအောင်ဆောင်ရွက်ဖို့လိုတယ်လို့လည်းတက်ကြွလှုပ်ရှားသူတွေကပြောဆိုနေကြပါတယ်ရှင်
။မခင်ဖြူထွေးပါရှင်။ VOA ကလည်းအင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်တင်ပြနေပါတယ်။ခုဆက်လက်ပြီး2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့သတင်းသစ္စာတွေတင်ပြချင်ပါတယ်။ပြည်အောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတင်သွင်းလာတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုဖွဲ့စည်းပုံပြင်ဆင်ဖို့အတွက်သာသဘောတူလက်မှတ်ရေးထိုးတာဖြစ်ပြီးဒီဥပဒေကြမ်းမှာပြင်ဆင်လိုတဲ့စကားရပ်တွေနဲ့ပြင်ဆင်လိုတဲ့အချက်တွေကတော့သဘောတူညီလက်ခံလိုက်တာမဟုတ်ဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောဆိုလိုက်ပါတယ်။ဂျွန်လ10ရက်နေ့ကလွှတ်တော်ကိုတင်သွင်းလာတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြင်လိုတဲ့ဥပဒေတွေပါပေမဲ့လည်းပြင်ဆင်ချင်တဲ့အချက်တွေမတူညီတာကြောင့်ရန်ုံပြေလက်မခံနိုင်ဘူးလို့လည်းပြောဆိုလိုက်ပါတယ်။ဒီတင်ကိုတော့ VOA မြန်မာပိုင်းကမေခါကပေးပို့ထားပါတယ်။
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကိုပြီးခဲ့တဲ့ဇွန်10ရက်နေ့ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်မြစ်ကြီးနာမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစောကပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့ပါတယ်။ဒီလိုပြင်ဆင်ဖို့တင်သွင်းတာမှာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်435နဲ့ပြည်ထောင်စုလွှတ်တော်ဥပဒေပုံမှန်69အရာလွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့ရာခိုင်နှုန်း40ကျော်ရှိမှသာပြင်ဆင်ဖို့တင်သွင်းနိုင်မှာဖြစ်ပါတယ်။ဒီအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဒီလိုပြင်ဆင်ခွင့်ရနိုင်ဖို့အတွက်သဘောတူလက်မှတ်ရေးထိုးခဲ့ခြင်းဖြစ်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဦးဝင်းမင်းကပြောဆိုလိုက်ပါတယ်။ဒီလိုလက်မှတ်ထိုးခဲ့ပေမဲ့ဥပဒေချမ်းမှာဖော်ပြထားတဲ့ပြင်ဆင်လိုတဲ့စကားရက်တွေနဲ့ပြင်ဆင်လိုတဲ့အချက်လက်တွေကိုတော့သဘောမတူဘူးလို့သူကခုလိုပြောပါတယ်
လက်မှတ်ထိုးပေးတယ်ဆိုတာဒီလိုလေဖွဲ့စည်းပုံပြင်ဆင်မှုအန်ဂျယ်တို့ကသဘောတူတယ်ဖွဲ့စည်းပုံပြင်ဆင်မှုသဘောတူတယ်ပြင်ဆင်ပုံပြင်ဆင်နည်းကတော့လွတ်တော်ထဲမှာဆွေးနွေးမယ်ဖွဲ့စည်းပုံပြင်ဆင်ဖို့ကတော့20ရာခိုင်နှုန်းဒီလက်မှတ်လိုတဲ့ခါကျတော့အန်ဂျယ်တို့ထိုးပေးတာပေါ့အပြင်နဲ့ခုနပြောလို့ပြင်ဆင်ပုံပြင်ဆင်နည်းကတော့သူနဲ့ကိုယ်နဲ့တူမှာမဟုတ်ဘူးလေအဲ့ဒါကျတော့ဒီလွတ်တော်ထဲမှာဆွေးနွေးမယ်လို့ကျွန်တော်တို့ပြောပြီးသားပဲ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ပုံမှန်436ပုံမှန်59စာလုံးအပါအဝင်ဒီမိုကရေစီနည်းလမ်းမကျတဲ့ပုံမှန်50နီးပါးကိုပြင်ဆင်ဖို့လွတ်တော်မှာဆွေးနွေးမယ်လို့ဦးဝင်းမင်းကပြောပါတယ်လက်တလောတင်ထားတဲ့ဥပဒေချမ်းမှာပုံမှန်436ပုံမှန်59စာလုံးတို့ကိုပြင်ဆင်ဖို့တင်ပြထားပေမဲ့ပြင်ဆင်နည်းတွေမတူညီသလိုတင်ပြထားတဲ့ပြင်ဆင်လိုတဲ့အချက်လက်တွေကလည်းဒီမိုကရေစီနည်းလမ်းမကျသေးဘူးလို့သူကပြောပါတယ်နိုင်ငံတော်သမ္မတအရေးချင်းကိုဖော်ပြထားတဲ့ပုံမှန်59စာလုံးကိုခုတင်ထားတဲ့ဥပဒေချမ်းမှာပယ်ဖျက်ထားခြင်းမရှိတာကြောင့်ဒီဥပဒေချမ်းကိုသဘောမတူကြောင်းလည်းသူကခုလိုပြောပါတယ
်ဒီမိုကရေစီနည်းမကျတာတွေအကုန်လုံးအဓိကပါဒါပေမဲ့ကျွန်တော်တို့အတွက်ကတော့59စာလုံးနဲ့436ကိုတော့ကျွန်တော်တို့ကလည်းဒါကတော့ဖွဲ့စည်းပုံပြင်ဆင်တို့ကြောက်ကကြီးပါရှိဆုံးမှာပါတော့ဒါကရေလုံးစာဆွေးနွေးရမှာပေါ့အဲ့ဒါပြီးနေ59စာလုံးကတော့ပြောလို့ကျေလို့ရတာကတော့ကျွန်တော်ကပယ်ဖြတ်ဖို့ပဲဒီ1948ခုနှစ်ဖွဲ့စည်းပုံချုပ်ပုံရှိခဲ့ဥပဒေမှာလည်းမရှိဘူးကျွန်တော်နိုင်ငံသမိုင်းမှာ1984ဟောလာမြန်မာ့ရဲ့လမ်းစဉ်ပါရီဖွဲ့စည်းပုံမှာလည်းမရှိဘူးပြတော့ကိုယ်စားလှယ်အရေးချင်းဖြစ်မယ်ဒီချင်းပြည့်တယ်ဒီကိုယ်ကိုယ်တိုင်ရဲ့မိဘနှစ်ပါးရဲ့တိုင်းရင်းသားနိုင်ငံသားမူခွားတာဖြစ်လို့ရှိရင်သမရအရေးရှိတာပဲကြာအခုဒီဒီအတကူဒီဒီ2008ကျမှဒါတူတယောက်ကိုတက်ပြတ်တမင်တကာလောက်ထားတာတော့ဒီမိုကရေစီနည်းကြတော့ကျွန်တော်ပြောမှာပေါ့
တင်ထားတဲ့ဥပဒေချမ်းမှာမူရင်းတီစဲပုံမှာ59စာလုံးမှာပါတဲ့စကရက်ပါစကလုံးဖြစ်တဲ့တရားဝင်သားသမီးတဦးဦးကြီးဇနီးတို့မဟုတ်ခင်မွန်းတော်၎င်းနိုင်ငံခြားအစိုးရ၏ကျေးဇူးတစ္ဆာတော်ကိုခံယူစောင့်ရှောက်ရိုသေသူဆိုတဲ့စကလုံးကိုဖြုတ်ပေးထားပြီးမိမိကိုယ်တိုင်တော်၎င်းမိမိမိဘတပါးတော်၎င်းမိမိဤဇနီးတို့မဟုတ်ခင်မွန်းတော်၎င်းမိမိဤတရားဝင်သားသမီးတဦးဦးတော်၎င်းနိုင်ငံခြားအစိုးရ၏ကျေးဇူးတစ္ဆာတော်ကိုခံယူစောင့်ရှောက်ရိုသေသူတို့မဟုတ်နိုင်ငံခြားအစိုးရ၏လက်အောက်ခံဖြစ်သူတို့မဟုတ်တိုင်းတစ်ပါး၏နိုင်ငံသားဖြစ်သူမှမဖြစ်စေရထို့သူများသည်နိုင်ငံခြားအစိုးရ၏လက်အောက်ခံဖြစ်သူတော်၎င်းတိုင်းတစ်ပါး၏နိုင်ငံသားတော်၎င်းခံစားရသောအခွင့်အရေးများနှင့်ကျေးဇူးခံစားခွင့်များကိုခံစားခွင့်ရှိသူများမဖြစ်စေရလို့အစားထိုးပြင်ဆင်ပေးထားပါတယ်။အမျိုးသားဒီမိုကရေစီအင်အားစုမှဦးသိန်းညွန့်ကတော့ပြင်ဆင်လိုတဲ့ဥပဒေအချုပ်ကိုလွှတ်တော်မှတင်ပြသွားမယ်လို့သူကခုလိုပြောပါတယ်
အဲ့တော့ကျွန်တော်ကတော့ကျွန်တော်ဒီခြေောင်းမှုနဲ့ပတ်သက်ပြီးမူလတွေကကျွန်တော်ပါတီအနေနဲ့တင်လာတဲ့ပြင်ဆင်ချက်တွေရှိတယ်။အဲ့ဒါတွေလည်းကျွန်တော်တင်ခဲ့ပြီးတချို့လည်းဘုရားပြည့်စရာနဲ့အာဏာခွဲမှုတွေဒါတွေကအခုဒီမှာလည်းပါလာတာပေါ့။ပါပြီးတဲ့အ
ဒီကနေ့ပြည်အောင်စုလွတ်တော်မှာတင်သွင်းထားတဲ့ဥပဒေကြမ်းနဲ့ပတ်သက်ပြီးလေးလာစီစစ်ချက်အစီရင်ခံစာကိုဥပဒေကြမ်းကော်မတီကတင်သွင်းခဲ့ပါတယ်အစီရင်ခံစာမှာဒီဇယ်ဥပဒေအရလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြင်ဆင်တဲ့ဥပဒေကြမ်းရဲ့တပိုက်ချင်းစီအလိုက်ဆွေးနွေးခွင့်ရှိပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဥပဒေကြမ်းကိုသဘောတူလက်မှတ်ရေးထိုးထားတဲ့ပြ ခတ်ရက်စဲရေးကိုဆက်လက်ဆွေးနွေးသွားနိုင်ဖို့အစင်မြင့်ညီနိုင်ရေးကိုယ်စားလှယ်အဖွဲ့တွေဖွဲ့စည်းခဲ့ပေမဲ့တိုင်းရင်းသားဒေသကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတော့ပလောင်တပ်ဖွဲ့၊ကိုကန့်တပ်ဖွဲ့နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းကိုခန့်မြို့နယ်ထဲမှာမြန်မာစိုးရစစ်တပ်နဲ့ TNL ကတောင်းပလောင်တပ်ဖွဲ့တို့အကြားမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ TNL ပြန်ကြားရေးရရှိဘူကြည်တာအိုက်ကျော်ကအခုလိုပြောပါတယ
်တိုက်ပွဲကတော့မနေ့15ရက်နေ့မှာတကြိမ်ဖြစ်တယ်တိုက်ပွဲကမနေ့တနားရီကနေ9နာရီထိုးလာတယ်တိုက်ပွဲဖြစ်တဲ့နေရာကကိုခါမြို့နယ်ဇရာမြော်နယ်လုံကံရွာကဖြစ်တယ်ခင်ဗျဒီကဲမှုကတော့ကျွန်တော်တို့မရှိဘူးတဲ့စိုးရတပ်တွေကတော့ကျွန်တော်မတီးရသေးဘူ
းကိုခါမြို့နယ်လုံကံကျေးရွာနဲ့ကြရန်ကြီးရွာဘက်မှာစီယုံရီခီးစင်ဆင်းနေတဲ့တောင်းပလောင်တိုက်ရင်တရတစ်တပ်ဖွဲ့နဲ့မြန်မာတပ်မတော်စစ်ကြောင်းတို့ကနေမနေ့ကတိုက်ပွဲဖြစ်ပွားခဲ့တာပါ2015ခုနှစ်တွင်မြန်မာစစ်တပ်နဲ့ TNL ကတောင်းပလောင်တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့တာအချိန်ပေါင်း100ကျော်ပြီလို့လဲဘူကြီးတာအိုက်ကျော်ကပြောပါတယ်အလားတူမကြသေးမီကတဖက်သားအပြစ်ရစဲရေးကြီးညာခဲ့တဲ့ MNDAA ကိုကတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ဟာလည်းလောက်ကွန်မြို့မြောက်ဖက်ချမ်းတရုတ်မြန်မာနယ်စပ်တစ်သုံးလုံးဒေသမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကိုကတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကအခုလိုပြောပါတယ
်မနေ့တော့စစ်တပ်နဲ့ပဲလမ်းဖြစ်တယ်ဟိုစစ်နေကြီးနဲ့လမ်းဖြစ်တယ်ကျွန်တော်ဘက်ကပါ7နေရနေ73နေတော့ပြင်းထန်ပါတယ
်ဒီတိုက်ပွဲတွေမှာထိခိုက်ကြဆုံးမှုကတော့တိကျအတည်ပြုချက်မရရှိခဲ့ပါဘူးလက်ရှိလောက်ကွန်ဒေသဘက်မှာအခြေအနေပြန်လည်တည်ငြိမ်အေးချမ်းနေပြီလို့မြန်မာအစိုးရဘက်ကပြောဆိုနေပေမဲ့လောက်ကွန်မြို့မှာပြန်လည်နေထိုင်သူတွေအနေနဲ့အခက်အခဲရှိနေစေလို့ဦးထွန်းမြတ်လင်းကအခုလိုပြောပါတယ်
အာဓမ္မနဲ့ပြန်ဆိုင်တဲ့သူတို့ပေါ့ပြန်ရင်သူတို့ရဲ့လေယာဉ်မြေကိုတိမ်းမယ်သူတို့အိမ်ကိုတိမ်းမယ်သိပေးမယ်အဲ့လိုအတင်းအဓမ္မကြီးပေါ့6လမ်းပြီးတော့သူတို့ပြန်ခိုင်းတယ်ပြန်လည်းတကွာတော့ရောက်ပါတယ
်အလားတူ TNL ရဲ့စီးရီမဟမိတ် KIU ခေါ်ကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာစစ်တပ်တို့ကြားမှာတိုက်ပွဲဖြစ်ပွားနေစေလို့လဲ TNL ပြန်ကြားရေးရရှိပူကြီးတာအိုက်ကျော်ကအခုလိုစိုက်ပြောပါတယ
်မူဆယ်ပြည်နယ်ကမုံကူဖောင်းဆောင်နန်တဝဲက KIU ဖွဲ့နဲ့ရောဖြစ်တယ်ဒီကနေ့နေ့ရက်လောက်ပါလို့
ဒီကနေ့နဲ့မှာကချင်ပြည်နယ်ဖားကားမြို့နယ်လုံခင်းမြို့နယ်ငားမိုင်ကွာ KIO တပ်မ6အခြေပြုတဲ့နန်းဆန်ခါဆူးရွာမှာမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့လို့ KIO ဘက်ကသူထိခိုက်တံရရရှိထားတယ်လို့လည်းဒေသခံတွေကပြောပါတယ်။လက်ရှိအခြေအနေအရမြန်မာနိုင်ငံမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့အကြားကာလတာရှည်စွာဖြစ်ပွားနေတဲ့စီရေးပဋိပက္ခတွေဖြေရှင်းနိုင်ဖို့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားဖွဲ့ NCCT တို့အကြားအပြစ်ခတ်ရက်စဲနိုင်ရေးအတွက်တွေ့ဆုံဆွေးနွေးရေးတွေလုပ်ဆောင်နေပါတယ်။အခုစွန်လဆန်းပိုင်းတုန်းက KNU ထိန်းချုပ်နယ်မြေလော်ခီလမ်မှာကျင်းပခဲ့တဲ့တိုင်းဒါခေါင်းဆောင်များထိပ်တီးစည်းဝေးကနေမြန်မာဆိုရနဲ့အပြစ်ခတ်ရက်စဲရေးကိုဆက်လက်ဆွေးနွေးသွားနိုင်ဖို့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာအစိုးရညှိနှိုင်းရေး15ဥပါကိုယ်စားလှယ်ဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့လက်ရှိမြန်မာတပ်ပတော်ဘက်ကထိုးစစ်မရဆဲရမြအပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်လှုပ်ဆောင်ရမှာအခက်အခဲရှိနိုင်မယ်လို့လည်း TNL ပြန်ကြားရေးရရှိပူကြီးတာအိုက်ကျော်ကပြောပါတယ
်။တိုင်းဒါဒီနေ့ဒီယူတလူစီကအစိုးရဘယ်လိုဝယ်လို့လုပ်ရဆူရတမ်းတော့ကထိုးစစ်လုပ်နေမြတ်ကတော့ဒီပြစ်ခတ်ရက်စဲရေးကတော်တော်မလွယ်နေတဲ့အနေအထားပဲရှိတယ်။
တပြည်လုံးအပြစ်ခတ်ရက်စဲနိုင်ရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့နဲ့တိုင်းရင်းသားအဖွဲ့ NCCT တို့အကြားအကြိမ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ပြီးအပြစ်ခတ်ရက်စဲရေးဆိုင်ရာမူကြမ်းကိုလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်တို့အကြားစစ်ရေးပဋိပက္ခတွေဖြစ်ပွားနေစေဖြစ်ပြီးတော့စစ်ပြေးဒုက္ခသည်တွေလည်းတိုးပွားနေလက်ရှိနေပါတယ်ခင်ဗျာ
နိုင်ကုန်းအိမ်ပါရှင် VOA American အသံကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုဆက်လက်ပြီးကချင်ဖက်ကတိုက်ပွဲသတင်းတပုတ်ဆက်ပြီးတင်ပြပါအောင်မယ်ကချင်ပြည်နယ်ဖားကမြို့နယ်ထဲမှာကချင်လူမျိုးရေးတပ် KIA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်လို့ဒေသရင်းခရီးသွားလာမှုတွေကိုမြန်မာစစ်တပ်ဘက်ကစစ်ဆေးမှုတွေနဲ့လုံခြုံရေးတင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါရယ်က ကျောက်စိမ့်တူဖို့ရေးစီပွားရေးမျိုးဖြစ်တဲ့ဖားကန်ဒေတာထဲမှာလဲတိုက်ပွဲဖြစ်နေတဲ့နေရာတွေဖက်ကလွဲလို့လာမယ့်2015ရွေးကောက်ပွဲဆိုင်ရာပြင်ဆင်မှုတွေကိုနိုင်ငံရေးပါတီတွေကစတင်လှုပ်ဆောင်နေကြတယ်လို့သိရပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆူမုံကပြောပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ကချင်ပြည်နယ်ဖားကန်ဒေတာတွေကကန်စီကျေးရွာအနီးမှာကချင်လွတ်မြောက်ရေးအဖွဲ့ KIO လက်အောက်ခံကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့ကြားဒီရက်ပိုင်းရက်တွင်းမှာနှစ်ဖက်ဂျိုကြားရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့တယ်လို့ကချင်ဖားကန်ဒေတာခန်တွေကပြောပါတယ်ကချင်လွတ်မြောက်ရေးတပ်မဟာတပ်စခန်းချခဲ့ပူတဲ့ဒီကန်စီဒေတာထဲမှာကချင်တပ်နဲ့မြန်မာတပ်တို့ကြားခရီးသွားလာကြရင်းနဲ့မကြခဏဆိုသလိုထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ပြီးအပြန်အလှန်ပစ်ခတ်ကြတာတွေရှိတယ်လို့ကချင်ဒေတာခန်သတင်းသမားတဦးဖြစ်တဲ့ဦးစောမိုးထက်ကပြောပါတယ
်ဖားကန်ဘက်မှာ KIA ပြန်မထိုင်တဲ့စခန်းမရှိတော့လေဟိုတိုက်ရင်6ကန်စီဘက်ကတိုက်ရင်မရှိတော့တဲ့နောက်ပိုင်းမှာ KIA တွေကပျောက်ကြားပုံစံမျိုးနဲ့ထိုင်ကြတာရှိတယ်ဗျပျောက်ကြားပုံစံမျိုးနဲ့ရှိတဲ့အခါကျတော့ဗမာစစ်တပ်ကလည်းသူအဲ့ဒီဘက်မဲနီအနှံ့မှာသူကအကုန်လုံးဖြတ်ကျက်ပြီးထိုင်ထားတာဆိုတဲ့အခါကျတော့အဲ့လိုမျိုးတွေ့တဲ့အချိန်မှာသူတို့ကင်းလှဲ့တဲ့အခါမျိုးသူအဲ့လိုမျိုးလှဲ့တဲ့တွေ့တဲ့အခါမှာအဲ့လိုမျိုးထိတ်တိုက်ယူတွေ့တာပေါ့နော်ထိတ်တိုက်ပြီးတော့ပြစ်တက်ခတ်ကြတာပေါ့အမရဲ့
ဖားကန်ဒေသထဲမှာလုံခြုံရေးနဲ့ခရီးသွားလာရေးကိုမြန်မာစစ်တပ်ဘက်ကတင်းကျပ်စွာလုံခြုံရေးထားရှိပြီးတော့ကချင်တပ်ဘက်ကလည်းမကြခဏဆိုသလိုလှုပ်ရှားသွားလာမှုတွေရှိတဲ့အတွက်ဒေသခံတွေကသတိနဲ့သွာလာနေကြရတယ်လို့လည်းပြောပြပါဗျ
။လုံခြုံရေးအခြေအနေကတော့ဒီကြောက်စိတ်တူဖို့လုပ်ငန်းတွေလည်းပုံမှန်လဲပတ်နေတယ်စစ်တပ်ကပဲဒီဟာတွေအတွက်ကိုလုံခြုံရေးကိုတာဝန်ယူပေးထားတယ်ပေါ့နော်ဒီဘက်ကကြောက်စိတ်တူဖို့ကုမ္ပဏီတွေလုပ်ငန်းတွေလဲပတ်နိုင်ရေးအတွက်ကိုပုံမှန်တော့လဲပတ်နေကြတယ်တခုတော့ရှိတာပေါ့နော်ကျွန်တော်တို့ဒီမှာရေမစင်းဒီကြောက်ရှာတဲ့သူဒီကြောက်ဒီပါဒီရပြီဆိုရင်တော့အဲသူတို့စာရီးတွေလာပို့တာမျိုးတွေရှိတယ် KIA ဘက်ကပေါ့နော်ဟိုလက်နက်ဒီပါတွေတော့မပါဘူးအရဝတ်နဲ့ပဲသူတို့ကြောက်သိန်းသူတို့ဒီ KIA ယူလဲအခွန်ဆောင်ရတာပေါ့နော်အဲ့လိုမျိုးအခွန်ဆောင်တဲ့စာရီးတွေလာပို့တာတော့ရှိတယ်ဒီစစ်တပ်ကနေလေအဲ့လိုမျိုးရပြီဆိုလို့ရှိရင်ကြောက်ရတဲ့သူတွေကဒီမှာနည်းနည်းပါးပါးအကောက်တာပြူတာတော့ရှိတယ်နှစ်ဖက်လုံးရှိတယ်လုံခြုံရေးအနေထားတော့ဗမာစစ်တပ်ကဒီနန်ရားမှာလဲထိုင်နေဒီကျွန်တော်တို့ကြောက်ဖြာအဝင်လာသူတို့6နာရီကြော်လို့ရှိရင်လုံးဝ no passport ဘယ်ကားမှမတက်ခိုင်းဘူးမစင်ခိုင်းဘူးအဲအဲ့လိုမျိုးဒီဗမာစစ်တပ်ကလှုပ်တာရှိတော့ KIA ကတော့ gate ထိုင်ပြီးတော့မှကားတွေကိုစစ်တာထိတာပြုတော့မရှိဘူးရမှာ
ဖားကန်ဒေတာတွေမှာကချင်တပ်နဲ့မြန်မာတပ်ကြားရင်ဆိုင်တိုက်ပွဲတွေမကြာခဏဖြစ်လေရှိပြီးနေမြေမအေးချမ်းနေတဲ့အနေအထားဖြစ်ပေမဲ့လို့လာမယ့်2015ရွေးကောက်ပွဲနီးလာတဲ့အချိန်မှာကချင်ပြည်နယ်အတွင်းကနိုင်ငံရေးပါတီတွေဘက်ကဖားကန်ပြည်သူတွေကြားမဲဆန္ဒရှင်စီရင်ပြုစုမှုနဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတွေကိုစတင်ဆောင်ရွက်နေပြီးဖြစ်ပါတယ်ဒေတာရင်းတိုက်ပွဲတွေဖြစ်နေတဲ့ကန်စီဒေတာဘက်ကနေလွှဲလို့နိုင်ငံရေးပါတီတွေရဲ့လှုပ်ရှားဆောင်ရွက်နေတဲ့အခြေအနေတွေကိုဖားကန်ဒေတာက NDF ဥက္ကဋ္ဌဦးတန်းဦးကအခုလိုပြောပြပါတယ်
အဲကန်စီဘက်ကအခုတက်ကတိုင်းရတဲ့ area ကြီးတော့သွားလို့ရတယ်အဲဟိုဘက်အကန့်ကြီးကျွန်တော်တက်ကပြီးမသွားနိုင်ငံရေးပါတီအနေနဲ့ပါတီပေါင်း70ရှိတယ်ပါတီအငယ်လေးတွေရောအကြီးတွေရောပေါ့နော် USDP ရဲ့အခု LNA ရဲ့ကျွန်တော်တို့ NDF ကနောက်ပြီးတော့ရှာနေတိုင်းရတဲ့ computer တွေကြီးပြီးပေါ့နော်နောက်ပြီးတော့မှ CD လို့ခေါ်တဲ့ဥကတိနိုင်ရဲ့ပါတီရှိတယ်နောက်ပြီးတော့ဒေါက်တာတူကြရဲ့ဟာရှိတယ်နောက်ပြီးတော့တဆညာရှိတယ်အဲ့လိုမျိုးပေါ့နော်အဲ့ပါတီတွေအားလုံး70ခုတော့ရှိတယ်။နောက်ကြားပြူပါတီရှိတယ်။70ခုထဲမှာအခုသူ့ပါတီကိုပါတီတော့ဒီမှာသွားလာလှုပ်ရှားပြီးတော့အွန်လိုင်းရေးကမ်ပိန်းတဘောမျိုးအကြီးအကျယ်ဆက်တည်ပြီးမှအရှိုးရှိုးသူ့ group ကိုသွားလာမှုတွေတော့ရှိနေကြပါပြီ။သွားလာနေကြပြီ
။ဖားကန်ဒေတာထဲမှာတော့ကြောက်စင်းတူဖို့ရေးကုမ္ပဏီတွေကဖားကန်ကြောက်စင်းတူဖို့ရေးလုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံတွင်းကရွှေ့ပြောင်းအလုပ်သမားတွေနဲ့အတူအခြေစိုက်လုပ်ကိုင်နေကြတာဖြစ်ပြီးတော့အခုလိုမျိုးမကြာခဏဆိုသလိုတိုက်ပွဲတချို့ဖြစ်ပွားနေတဲ့အတွက်လည်းဒေတာတွေလုံခြုံရေးအတွက်ဒေတာခံပြည်သူတွေနဲ့အလုပ်သမားတွေဘက်ကသတိနဲ့သွာလာနေထိုင်ကြရတယ်လို့သိရပါတယ်ရှင်
။မဆူမွန်စုံစမ်းတင်ပြတော့ပါရှင်။သတင်းရှင်တွေခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ပဲဖြစ်ပါတယ်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရဲသတင်းရှင်တွေနားဆင်လို့တဲ့တည်ထချင်းတွေတောင်းယူလို့ရဲဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့ direct ဆက်သွယ်လုပ်လို့တဲ့အတွက်ကတော့13923255555လေးကိုခေါ်ဆိုနိုင်ပါတယ်။ fax number ကတော့13923255555ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။ VOA American အသံရဲ့ဒီကနေ့ညပဲဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 2425တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ24 25နဲ့51တို့ကနေည10နာရီအထိထုတ်လွှင့်ပေးနေပါရယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေးလံဆွေးနွေးခန်းကိုနားဆင်ရမှာပါခုပထမဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုနားဆင်ရပါမယ်ဒီတစ်ပတ်အစီအစဉ်ကိုတော့ကိုသိန်းထိုက်ဦးကတင်ပြထားပါရယ်ရှင်
အတလန်တင်းနဲ့ပစိဖိတ်သဘောတရားရပ်ဝဲနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုအကြားကုန်သွယ်ရေးသဘောတူညီချက်ပြည်သက်ချမှတ်နိုင်ရေးလွှတ်တော်အတွင်းမဲပေးတည်ပြုဖို့ကိစ္စသဘောတော်ဘာမားရဲ့ဒီမိုကရက်ပါတီဝင်တွေကိုယ်တိုင်ကပြီးခဲ့တဲ့ပတ်အတွင်းမှာအထမြောက်ဆောင်ရွက်နိုင်ခဲ့ခြင်းမရှိပါဘူးဒီတစ်ပတ်တော့သမ္မတရဲ့ကုန်သွယ်ရေးဆိုင်ရာအစည်းအဝေးအောင်မြင်အောင်ပါတီနဲ့စလုံးကဝိုင်းဝန်းကြိုးပမ်းမဲ့ပုံတော်ရှိနေပါတယ် TPA ခေါ်ကုန်သွယ်ခွင့်တွန်းမြေခွင့်အာဏာဥပဒေကြမ်းတဲ့အတူတွဲတင်ထားတဲ့လူသမားတွေကိုတင်တဲ့နေ့ပြန်ပြီးစီစဉ်ပေါ် Republican ဥဆောင်တဲ့လွတ်တော်အတွင်းနောက်တစ်ချိန်မဲပေးနိုင်တဲ့အကြောင်း VOA သတင်းတော်မိုက်ကယ်ဘုံမန်းကသတင်းပေးပို့ထားပါတယ
် The motion is not adopted.
သဘောထားရဲ့ကုံသွေးဆန်ရဥပဒေချမ်းကိုဒီမိုကရက်လွတ်တော်အမတ်တွေကိုယ်တိုင်ပြီးခဲ့တဲ့သတင်းပတ်အတွင်းကြောင်မြောင်တင်းတင်းဝေဖန်ဆန့်ကျင်ခဲ့တာတွေရှိပါတယ
် We can stop it here today and save America's economy.
ဒီကိစ္စဒီမာရီရက်ပြီးအမေရိကန်စီးပွားရေးကိုကယ်ရပါလိမ့်မယ်လို့ဒီမိုကရက်အောက်လွတ်တော်အမတ် Peter DeFazio ကပြောသွားခဲ့တာပါဒါပေမဲ့လည်းဖြစ်တော့ဖြစ်ခဲ့ Republican ဟောလွတ်တော်အမတ် Paul Ryan ကတော့သမ္မတဘက်မှယက်တည်ခဲ့ပါ
ဘူး။
ဒီလိုငန်းစင်အောင်မြောင်သမ္မတအနေနဲ့သူ့ပါတီရဲ့ထောက်ခံမှုရအောင်လုပ်ရမှာရှိနေပါသေးတယ်။မပြည့်ပြတ်သေးပါဘူးဆိုပြီးဟောလွတ်တော်အမတ် Paul Ryan ပြောသွားခဲ့တာပါ။သမ္မတဥပမာကတော့ကုံတော်ရေးကိစ္စဆန့်ကျင်နေသူတွေထောက်ခံလာအောင်နားချနိုင်လိမ့်မယ်လို့ပြောလင့်ထားပါ
တယ်။လွတ
်တော်အတွင်းကုံတော်ရေးဆန်ညှိနှိုင်းထောက်ပံ့ရေးပေါ်ကန့်ကွက်နေသူတွေပြန်စင်စားဖို့ကျွန်တော်တိုက်တွန်းပါတယ်။American အလုံသမားတွေအတွက်ရက်တီဖို့ကျွန်တော်တိုက်တွန်းပါတယ
်။သမ္မတရည်မြို့တော်အနေနဲ့လည်းဒီကိစ္စကိုလူသိရှင်ကြားပြတ်ပြတ်သားသားရှင်းဆိုင်ဖြေရှင်းပြောဆိုနေတာပါ။အိမ်မြို့တော်ပြောရေးဆိုခွင့်ရှိသူ George Hannes ကခုလိုပြောပါတယ
်။ I certainly wouldn't rule out the ability of the Speaker of the House to
ဒီကုံတွေပြန်လည်ညှိနှိုင်းတဲ့ကိစ္စ Republican တွေဘက်ကထောက်ခံမယ်ပူရအောင်အောက်လွတ်တော်ဥက္ကဋ္ဌအနေနဲ့လုံနိုင်စွမ်းမရှိတော့ဘူးလို့ကျွန်တော်လုံးဝမပြောပါဘူး။ကျွန်တော်တို့ဘက်ကလည်းဒီမိုကရက်အမတ်တွေရဲ့ထောက်ခံမှုရအောင်နားချနိုင်မယ်လို့ယုံကြည်နေသေးပါဒီဒီမိုကရက်ရဲ့အမတ်တွေပဲအမေရိကန်စီးပွားရေးဟာလူလတ်တန်းစားမိသားစုတွေရဲ့ဘဝတိုးတက်အောင်လုပ်ပြဖို့လိုတယ်ဆိုတာကိုစောစောကတည်းကထောက်ခံခဲ့ကြတာပ
ါအခုအချိန်ထိတော့ဒီမိုကရက်အောက်လွှတ်တော်အမတ်တို့ကပစိဖိတ်သမုဒ္ဒရာရပ်ဝင်နိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီချက်ပေါ်မှာခက်ခဲမှမှဆန့်ကျင်နေပါတယ်ဒီမိုကရက်အောက်လွှတ်တော်အမတ် Rick Nolan ကအခုလိုပြောပါတယ
် The time has come for Congress to say noto these agreements
ဒီသဘောတူညီချက်တွေကိုလွတ်တော်အနေနဲ့လက်မခံဘူးလို့ပြောရမယ့်အချိန်မှာဒါကိုဆုံးသတ်ဖို့အချိန်ရောက်ပါပြီစီးပွားရေးမှာထိပ်ပန်းရလူနည်းစုရဲ့အကျိုးအတွက်လျှို့ဝှက်စည်းစပ်ပြီးအများပြည်သူတွေမသိအောင်ထိန်ချန်ထားခဲ့တဲ့သဘောတူညီချက်တွေပါတကယ်တော့အမေရိကန်ပြည်သူတွေရဲ့အိမ်မက်တွေကိုဖျက်ဆီးမဲ့သဘောတူညီချက်ပါ
နောက်တစ်ချိန်ဘယ်အချိန်မှာထပ်ပြီးတော့မဲပေးမလဲပေးဦးမလားဆိုတာကတော့အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိနာပေါ်မှာမူတည်နေပါတယ်သူကအခုလိုပြောပါတယ
် When America leads the world is saferFor freedom
အမေရိကန်ဥဆောင်တဲ့ချင်းလွတ်လပ်မှုနဲ့လွတ်လပ်တဲ့ကုသရေးဝန်ကြီးမှာကမ္ဘာကြီးအနေနဲ့လုံခြုံမှုရှိပါတယ်။ကျွန်တော်တို့ဥဆောင်ရမယ့်အချိန်မှာကမ္ဘာစီးပွားရေးနဲ့ပတ်သက်တဲ့ဥပဒေတွေကိုတရုတ်နိုင်ငံကပြဋ္ဌာန်းခွင့်ကိုကျွန်တော်တို့ပေးလိုက်မယ်ဆိုရင်ကျွန်တော်တို့လူသမားတွေရောကျွန်တော်တို့ထောက်ကူတွေကိုပါဘေးဖယ်လိုက်တယ်လို့ဖြစ်သွားပါလိမ့်မယ
်။အထက်လွှတ်တော်ကဒီပြုလိုက်တဲ့ကုံသွယ်ခွင့်တွုံးမြေခွင့်အာဏာဥပဒေချမ်းမှာလူသမားတွေကိုတင်နန်းတွေပြန်ပေးရေးဥပဒေချမ်းကိုလည်းဖြည့်ဆွတ်ထားပါတယ်။အောက်လွှတ်တော်ဘက်ကလည်းလာဒူချဲလက်တွေနဲ့တပုံစံနဲ့အတူမပြုတ်နိုင်မှုဆိုရင်ကုံသွယ်ဥပဒေချမ်းဟာလွတ်တော်မှာရှေ့တွောင်းဆောင်ရွက်နိုင်တော့မှာမဟုတ်ပါဘူးဒီလိုရှေ့မတွောင်းနိုင်ဘူးဆိုရင်သမ္မတဥပမာရဲ့အဓိကစီးပွားရေးအစည်းအဝေးပါအချက်တွေလည်းမရေမရာနဲ့ပဲအဆုံးသတ်သွားနိုင်ကြောပါခင်ဗျာ
ကိုသိန်းထိုက်ဦးတင်ပြထားတဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုနားဆင်ခဲ့ရတာပါရှင်ခုတ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရအောင်ပါ
Thank you.
တရရှိမြတ်မြာရှစ်တော်ရှာစီဂိမ်းစ်မှာမြန်မာလူငယ်ဘောလုံးသင်းဘောလုံးဘက်တီတက်လာကြောင်းနှစ်ပေါင်းများစွာချန်ပီယံဘွားနဲ့လည်းလွဲဖြစ်ပြီးအဆုံးသတ်ဖို့နှိစက်ပြီလားဆိုပြီးမျှော်လင့်ချက်တွေလည်းပေါ်ပေါက်ခဲ့ပါတယ်မြန်မာအားကစားပြန်လည်ဦးမော်လာစေမဲ့အားတက်စရာခြေလှမ်းတစ်ရပ်ပဲလားနှစ်ပေါင်းများစွာနောက်ကျချက်နေတဲ့မြန်မာအားကစားရှေ့လမ်းပြန်ရောက်လာမဲ့တင်ကြတာတခုလားဆိုပြီးတော့လည်းအများကတွက်ခဲ့ကြပါတယ်။ဒါပေမဲ့လည်းမြမအားကစားနဲ့ပတ်သက်လို့နောက်ထပ်ကြော်ဖြတ်စရာအတားအဆီးတွေစိန်ခေါ်မှုတွေဘာတွေရှိနေသေးတယ်လဲဆိုတော့ကျွန်တော်ဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။ပထမဆုံးအနေနဲ့ကတော့ဒီ Sea Games မှာရွှေတံဆိပ်နဲ့လွဲခဲ့ပေမဲ့မြမအသင်းချူးချူးဆဆကစားသွားတာကိုကျင်းနေကြတဲ့သဘောထားတွေကျွန်တော်ကြားနေရဆိုတော့ဒါမြမကစားအားကစားပြန်လည်ဦးမော်လာမဲ့အရေးအယံဖြစ်နေမျှော်လင့်နိုင်ပြီလားဆွေးနွေးကြမဲ့သူတွေရဲ့ရေဝီရအမြင်တွေကိုကျွန်တော်အရင်ဆုံးကြားချင်ပါတယ်။ဒီအားကစားကလောင်ရှင်ဆရာဦးမြတ်တက်ရဲ့အမြင်ကိုအရင်ဆုံးကြားချင်ပါတယ်ဆရာဦးမြတ်တက်ဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါဆရာဦးပြန်လေဦးမော်ကလာဆိုတော့ဆရာရဲ့ဦးဒီမှာကျွန်တော်တို့ဘိုလ်ဘွဲတက်တာယူ23ပေါ့လေတက်တန်းလိုက်ပေါ့လေအဲ့တော့တက်တန်းလိုက်အတင်းကကျွန်တော်ဘိုလ်ဘွဲတက်လာတယ်ခိုင်းကိုရှုံးတယ်ပေါ့လေအဲ့တော့ခိုင်းကိုရှုံးတဲ့နေရာမှာလေဟိုဒါကျွန်တော်အာဝမဟုတ်ပါဗျာအုတ်ချုပ်သူဆရာဦးတန်းတို့အောင်ရဲ့အာဝကကျွန်တော်တို့ကတာစိတ်ဓာတ်နဲ့ကျူးသားမှုပဲရှိပါတယ်တဲ့ဘလုံးပညာမှာတော့တို့ကအရန်ကိုတာလုံးပါလေတဲ့အဲ့တော့ကလေးတွေဘလူဝဲတက်တာပြင်းနိုင်နိုင်တာဟလာဦးထိုင်းကိုကျူးသားရကစားတာတော့ကျွန်တော်ကိုယ်ပြီးပါတယ်အများကြီးသို့တော်လည်းဒီတက္ကသမှုတို့ဘလူဖြစ်ဖို့ညာလို့ဖြစ်ဖို့တွေကတော့ဝင်းနေသေးတယ်ထင်နေရဝင်းနေသေးတယ်ဘာလို့လဲဘောလုံးတကယ်တက်တယ်မတက်ဘူးဆိုတာလေရွေးပြင်တင်းနဲ့ကြည့်တာလေ
ဟုတ်ကဲ
့လေရွေးပြင်တင်းပဲဆက်လဲလေရွေးပြင်တင်းဘယ်မှာကံဒီဘာရင်းနိုင်တယ်လဲအဲ့ဒါနဲ့ကြည့်တာတက်တန်းလိုက်လည်းမကြည့်ပါဘူးကဘာမှမကြည့်ဘူးအရှမလည်းမကြည့်ဘူးဘယ်မှာမှမကြည့်ဘူးတက်တန်းလိုက်လည်းလေ
ဟုတ်ကဲ့ပါဆရာဟုတ်ကဲ့တခုရှိရပါဘောနော်ဒီဘောလုံးအားစားနည်းကတော့ဒီလူများအာယုံဆက်တဲ့ကစားပွဲလည်းဖြစ်တယ်တခြားဒီအားကစားနည်းတွေမှာကြတော့အခြေအနေကဘယ်လိုရှိလဲဆရာ
ကိုဆိုးတာပေါ့ဗျာကိုဆိုးတာပေါ့ဆိုတာကတော့ရွှေ၁၂ခုပဲရတယ်လေ
ဟုတ်ကဲ့
ကိုကခုနှစ်ဆယ်နဲ့ကိုမှာစီးကိန်းမှာကျွန်တော်ရွှေ26ခုရပြီတဲ့နောက်ပိုင်းအင်ဂျင်လုံးခဲ့တယ်2013က74ခုဆိုတဲ့ဒီမတန်အောင်ကောင်းတဲ့အကြီးအတွက်နောက်ပိုင်းအဲ့ဒီဟာတခုကလွယ်လို့ပေါ့လေစစ်စဲနဲ့တခုကစလို့ကလေးတဲ့ကြီးကျွန်တော်တို့ကပြပမှာလုံးတဲ့စီးကိန်းနေမှာရွှေစု20ဘယ်တော့မှမကျော်ခဲ့ပါဘူးအဲ့ဒါတော့ဒီစီးကိန်းတရားတွေအတိအကျပဲလေ2013ကိုယ့်အိမ်မှာဟိုအိမ်ကွေးမှာလုံးတော့တာ74ခုရတာဟု
တ်
ဆိုတော့အနည်း40နီးပါးကျွန်တော်တို့ရွှေ20မရခဲ့ဘူးပေါ့ဗျာပြပမှာဖတ်ပြရင်မရဘူးပေါ့ဟိုအင်ရှင်လို့ရင်တော့လည်း84ခုရတယ်ပေါ့အဲ့အဲ့ဒါဆိုရင်တော့လည်းဟိုအဲ့အဲ့ဒါပေါ့လေအဲ့ဒီနေထားပါပဲ
ဟုတ်ကဲ့အခုလည်းကျွန်တော်ကြည့်ရသလောက်တော့ပေါ့လေဟိုနိုင်ငံတကာနဲ့ဒီအာရှအဆင့်ကိုပဲထားပါဦးအခုအရှိတောင်အာရှဒီစနေငံပွဲမှာတော့မှဟိုထိတ်တုံးထိတ်တန်းမိုင်းမှာမရောက်တော့တွေ့ရတယ်လေဟိုခါလဲတော့မကြုံဖြစ်
ဟုတ်ပါတယ်ဟုတ်ပါတယ်ဆရာဟိုခုနှစ်ပဲလေ
ဟုတ်တယ
်ကျွန်တော်တို့ตัว2013นูมาตัวชวยเตียยามเลยครับนัมเบอร์ติยามเลยสุดที่ก็โจซ้าเลยบ่เลยอะแล้ว84ทุยาเลยดุติยายาเลยแล้วปีนี้ควยจ่อๆรอบ4มาจิ้มป่ะดิ2015ซีเกมจ้ะรอชวย12คู่เนี่ยนัมเบอร์ผลผิดตัวเลยเออเบลูรีกว่าเลยบ่ยาอะล่ะเว้ยบ่ด่าบ่เว้ย
โอเคเสียเหรอดิမြန်မာအားကစားဒီဘောလုံးအပါဝင်ပေါ့လေမြန်မာအားကစားတိုးတက်ဖွံ့ဖြိုးဖို့ကအဓိကလိုအပ်ချက်တွေကဘာတွေရှိနေရလဲဥမာဆိုတော့ဟိုတင်းတန်းနေတင်းတန်းဆရာကြီးလား
ဆရာရဲ့ဆရာထွေးလို့လည်းအကြောင်းထပ်ပါပြီလူငယ်မျိုးဆက်တွေမဝေးနိုင်ဘူးကျောင်းပေါင်းဆောင်ပွဲဒီနေ့တိုင်းပွဲမလုပ်နိုင်ဘူးရေရှည်စီမံကျမရှိဘူး2013တော့လည်းဆရာတို့ဒီလိုနေပဲကျွန်တော်တို့ဒီလိုဆွေးနွေးမှုတွေလေ
ဟုတ်ကဲ့
အဲ့ဒီမှာလည်းကျွန်တော်လည်းပြောခဲ့ပါတယ်လို့ရုပ်သက်တည်းမရှိဘူးအင်တာစကူးမရှိဘူးဒီနေ့တိုင်းမရှိဘူးဒီကြီးစီမံကိန်းမရှိဘူးလက်ပူတိုက်တဲ့ပွဲတွေလုပ်ချင်တဲ့အချိန်လုပ်တယ်ထားလုပ်ချင်တဲ့ပွဲလုပ်တယ်နှစ်စင်မလုပ်ဘူးကျောင်းသားပွဲတော့မရှိဘူးမျိုးသားတကုံတိုင်းမရှိဘူးတော့ပြိုင်ပွဲလည်းမရှိဘူးကစားသမားလည်းမရှိဘူးအဲ့မရှိဘူးနှစ်ခုနဲ့ ်စားကားဘယ်လိုတက်အောင်လုပ်ကုန်လဲကျွန်တော်လည်းအဲ့ဒါတော့လက်ဉာဏ်မမြူရ
ဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကျွန်တော်တို့စီမံတီပင်နယ်အားစားစီစဉ်နေတင်ပြနေတယ်ကျွန်တော်တို့ဝိုင်းတော်သားကိုရန်နိုင်လည်းရှိနေမှာကိုရန်နိုင်ကိုအမြင်ကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်အစောပိုင်းမှာဆွေးနွေးနေတာကတော့ကိုရန်နိုင်ဒီမြမဘောလုံးသင်းကဘောလုံးပွဲထိတော့တက်လာတာမှန်တယ်ဒါပေမဲ့ဒါဒီမြမအားစားတစ်ခုတော့ပြန်လဲဥမော်လာမယ်အရေးအယောင်အထိကျွန်တော်တို့ဘလောက်ထိမျောလင့်နိုင်မလဲဆိုတော့ဆွေးနွေးနေတာပါကိုရန်နိုင်အမြင်လည်းဆွေးနွေးပါအောင
်အားစားတစ်ခုလုံးအနေနဲ့ပြန်ပြီးတော့ဟိုဥမော်လာဖို့ဆိုတဲ့ဥစ္စာကတော့တော်တော်လေးတော့လောက်ရအောင်ပဲဗျဘောလုံးအနေနဲ့ဆိုရင်တော့မျောလင့်ချက်လေးတွေရှိလာတယ်ပေါ့လေအခုတွေ့ရတဲ့အနေထားလေးတွေကဟိုဘယ်လိုလဲဆိုကြတိုးတက်မှုလေးတွေတွေ့လာရတယ်အားရစရာလေးတွေတွေ့လာရပေါ့ဘောလုံးတဲအကူဒီယူနီဆယ်ကဘာဖလားမှာဆိုလဲကျွန်တော်တို့ခြေစစ်ပွဲအောင်တယ်ကစားတာလည်းမစိုးဘူးဗျကစားသမားလေးတွေအခု U23 ဆိုရင်လည်းအရှိတော်အရှိတမာဖိုင်နယ်ပြန်တက်တယ်အဲအထူးသဖြင့်အားရစရာကောင်းတာတော့ကစားသမားလေးတွေကဟိုလိုမျိုးပေါ့ကစားတဲ့ဥစ္စာလေးတွေကတိုးတက်လာတာအောင်တွေ့ရတယ်အဲဘောလုံးအနေနဲ့တော့နည်းနည်းလေးတိုးတက်မှုလေးတွေတွေ့ရတယ်ပေါ့ဗျာဒါပေမဲ့တခြားအားကစားတွေမှာကြတော့ကျွန်တော်တို့ကတော်တော်လေးကိုဟိုအားရစရာမကောင်းဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့2013စီးကိန်းမြန်မာနိုင်ငံမှာလုပ်တယ်ကျွန်တော်တို့ကသူ့တစ်စိတ်ပြင်ကြခဲ့တယ်အများကြီးပဲဟိုဘယ်လိုပြောမလဲဟိုနိုင်ငံလိုက်ဆိုရင်ကျွန်တော်တို့ဒုတိယရခဲ့တယ်ဒါပေမဲ့အဲ့ဒီမှာအများစုကကျွန်တော်တို့ကဘယ်ရလဲဆိုတော့ဂျူရအားကစားပြိုင်ပွဲတွေရရတယ်နောက်အင်ရှင်ဆိုတဲ့အားသာချက်တွေကနေပြီးတော့ကျွန်တော်တို့ကယူခဲ့တယ်ယူရအားသာပွဲရတာကပါပါတယ်သူတို့ကြောင့်လည်းကျွန်တော်တို့ကအဲ့ဒီပြိုင်ပွဲတုန်းကမျက်နှာမငယ်ခဲ့ရတာအခုမငယ်ခဲ့ရတာကျွန်တော်တို့ဒုတိယအထိရခဲ့တယ်သူတို့စီကစုတွေအများကြီးရခဲ့လို့ဒါပေမဲ့တခြားပြိုင်ပွဲတွေကျွန်တော်တို့သွားပြိုင်တဲ့အခါကျတော့ကျွန်တော်တို့အနေထားကဘယ်တော့မှဖြစ်နေလဲဆိုတော့နံပါတ်9ဒီအရှိတော်အားရှာမှာပဲကြီးလိုက်မယ်ဆိုရင်ကျွန်တော်ကနံပါတ်96ဆိုတာတော့ရှားပါတယ
်တဝက်တာမှကျိုးဖြစ်နေတယ်
ခုနှစ်နဲ့ရှစ်မှာတော့များတယ်အဲ့တော့ကျွန်တော်အောက်မှာကမ္ဘောဒီးယားရဲ့လာအိုရဲ့ဘရူနိုင်းရဲ့အခုနောက်ဆုံးတီမောပေါ့အဲ့ဒီနိုင်ငံ၄နိုင်ငံပဲရှိတယ်အဲ့တော့ကျွန်တော်တို့ရဲ့အားကစားအနေထားကခုနဆရာမြတ်သက်ပြောသလိုပဲတိုင်ပွဲတွေမရှိဘူးအားကစားပွဲတွေမရှိဘူးဆိုတဲ့ဥစ္စာကတော်တော်လေးကိုစိုးရိမ်စရာကောင်းတဲ့အနေထားပေါ့ဗျာအရင်တော့ဆိုတော့ပြည်နယ်နဲ့တိုင်းပွဲတွေရောဒီဗောလီဘောဆိုလည်းတကွန်ဆိုင်ပွဲတို့ဘာတို့ညာတို့အများကြီးပြေခုံပြပွဲအခုပြေခုံပြဆိုရင်စုကမရတဲ့လောက်ဖြစ်နေအဲ့ဒီအခြေအနေတွေနဲ့ဆိုတော့ကျွန်တော်တို့ရဲ့အားကစားတစ်ခုလုံးအနေနဲ့ဥမော်လာဖို့ဆိုဥမော်လာပြီလားဆိုတဲ့အဥ္စာကတော့တော်တော်လေးကြိုးရခက်တဲ့အနေထားပြီးခဲ့တဲ့စီးကိန်းနဲ့ပဲပြန်ရှင်းကြည့်လိုက်မယ်ဆိုတော့ကျွန်တော်တို့ကသူ့စိတ်ကအယံကွာတော်တော်လေးကိုကွာ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးပွဲတည်းအားကစားဆောင်မရှင်ဦးရမင်းဦးလည်းရောက်နေပါတယ်ဦးရမင်းဦးကလည်းဟိုဒီဆိုဆောင်မကိုအားကစားဆောင်မရှင်နဲ့ပတ်သက်ပြီးဟိုရေးသားဖော်ပြနေပြီးတော့နောက်ဟိုတောက်လျှောက်လို့ဒီကိစ္စတွေကိုကာပါလုပ်နေတဲ့လူတယောက်လည်းဖြစ်တဲ့အတွက်ဟိုကျွန်တော်မေးချင်တာကတော့အခုဘောလီမြမလူငယ်ဘောလုံးအသင်းကဘောလူပွဲတည်းတော့တက်လာတယ်ဒါပေမဲ့လည်းဟိုအခုစောစောပိုင်းမှာဆွေးနွေးသွားကြတဲ့ပုံစံတွေအကုန်လုံးကတော့အားကစားတစ်ခုလုံးအနေနဲ့ကတော့ဟိုပြန်ပြီးဥမော်လာလို့မစုံနိုင်သေးဘူးဆိုပြီးရှေ့ကလူတွေကတော့ဆွေးနွေးသွားတယ်။ဦးရမင်းဦးအမြင်နဲ့ပြောပါဦးခင်ဗျာ
။ကျွန်တော်အမြင်ကတော့လေဒီအားကစားမှာအိုလံပစ်အားကစားနည်းပေါ့ဒီကမ္ဘာလုံးကကိုအတိမတ်ကြည့်ပြီးတော့ဒီအားကစားနည်းတိုင်းဒါဒီစိတ်ပါလက်ပါဘူးပေါ့နော်လေ့ကျင့်ပြောထောင်ပြီးတော့ပေါ့တကယ်ကိုနိုင်ငံလိုက်အတင်းလိုက်ကိုရှင်းပြနေတဲ့အားကစားနည်းတွေရှိပါတယ်အဲ့ကျွန်တော်ကအဲ့ဒီအားကစားနည်းတိုင်းတူတူမှာအားနည်းနေတာပေါ့ဗျာအားနည်းချက်တွေတော့ရှိနေတယ်အဲပြောရရင်တော့ဘယ်ဆုံးအားနည်းမှုလေးတွေရှိနေသေးတယ်ဒီအားကစားသမားလူငယ်ရဲ့အားကြံခံမှုအစလေ့ကျင့်ဖို့ကွင်းနောက်ဆုံးညာအားကစားပစ္စည်းအသုံးဆောင်အစပေါ့ဗျာဆိုတာကဟုတ်လက်ရှိအခြေအနေနဲ့တိုးတက်မှုတချို့ရှိလာတယ်ဆိုရင်ဒါအားရကျင်းလာတော့တဲ့အခြေအနေမျိုးမဟုတ်သေးပါဘူး။အဲဒီအခြေအနေကိုကျွန်တော်တို့ဖြတ်ပြီးတော့ပို့ကောင်းအောင်ဘယ်လိုလုပ်မလဲ။ဘာလုပ်ပြင်မလဲ။အဲ့ဒါကအစိုးရရောလားနိုင်ငံအလုံးရောကြာ။အခုနေပြီးမနိုင်ရောအစိုးရရောနောက်ဆုံးပြည်သူရောလုပ်ငန်းရှင်ရောဒီ institution တွေရောအားလုံးမှာတာဝန်ရှိပါပဲ။အဲ့တော့မှန်မှန်ကန်ကန်ကိုသိချသုံးသပ်ပြီးတော့ဆောင်ရွက်သွားမှာပဲ။ရပါလိမ့်မယ်ဒီစိတ်သက်ရှိရုံအားပေးမှုရှိရုံနေနဲ့တော့ဘယ်လိုမှအာတကယ်ကိုတောင်းတဲ့မောင်းတဲ့အရှင်ပြန်နိုင်မှုဆိုတော့
အဲ့လိုဘောလုံးရမှာမဟုတ်ပါဘူးအားကစားတခြားဒီကျွန်တော်စိုးစောတိုးကြတဲ့အိုလံပစ်အားကစားမိတွေအားလုံးပါပါကျွန်တော်တို့တော်တော်လေးအားကောင်းမောင်းတာဖြစ်အောင်ပြင်ပြထောင်တော့ဖို့လိုပါလေဟုတ
်ကဲ
့နောက်ဆက်ပြီးကြောင်းနေမှာလေဒီအားကစားပညာဒီအားကစားကဏ္ဍဆိုင်ရာအားလုံးဗျာဘတ်ဂျက်ကစားပေါ့နော်အားကစားဖွံ့ဖြိုးရေးဘတ်ဂျက်ကိုအစိုးရကနှစ်ဆင်ဘလောက်သုံးသွားမလဲအလုပ်တော်ကြီးကတော့ဘလောက်ခွင့်ပြုမလဲဒါကြီးအားလုံးအရေးကြီးပါနောက်တစ်ခုအားကစားဝန်ထမ်းနာဆိုတာမျိုးလို့ကျွန်တော်တို့ဖွဲ့စည်းထားတာရှိတယ်။အဲဒီမှာရှိနေတဲ့ဝန်ထမ်းတွေရဲ့ mindset တွေ capacity တွေအားကစားကဏ္ဍတိုးတက်အောင်လုပ်ကိုင်ပေးခြင်းနဲ့စိတ်ထားကောင်းတွေပုံပြီးဖြစ်ထွန်းလာလို့လိုပါတယ်။အဓိကကြောင်ကဝင်ငွေတိုးဖို့ပဲကြ။ဒီဝင်ငွေတိုးလာမယ်ဆိုရင်အလတ်ချင်းတွေပူရလာမယ်ဆိုရင်အထူးကျင့်ကြံရည်ပေါ့ဗျ။အားကစားတွေတခြားလှုပ်လာကြမှာပဲ။ပတ်စာသင်ကောင်းတွေအခုချိန်ဒီအားကစားကွင်းအားကစားပြည်ပြည်ဆိုတော့မရှိဘူး။အဲ့တော့အရင်တော့အခြေခံကစပြီးတော့ထပ်ပြီးတော့ကိုအင်းနိုင်ရတဲ့ပြည်ဝင်ကြောင်းအမှုတွေဆက်လုပ်ကြအောင်မယ်လို့ပဲကျွန်တော်သုံးသပ်ချင်ပါသေး
တယ်။ဟုတ်ကဲ့ပါခင်ဗျာ။ဟိုနောက်တစ်ခုကသွားတော့သူဆရာဦးမြတ်တက်ကတော့ဆွေးနွေးသွားတာရှိတယ်ပေါ့လေဒီတိုင်းနဲ့ပြည်နယ်ပွဲလည်းမရှိဘူး။စသဖြင့်ဟိုမှာကျွန်တော်ကဘောလုံးနဲ့နမူနာပြောနေကြတာဆိုတော့ဟိုဘောလုံးမှာဆိုလို့ရှိရင်လည်းဘောလုံးလေ့ကျင့်နိုင်တဲ့အဲ့လိုအခြေခံကောင်းတွေအခွင့်အလမ်းတွေမရှိဘူး။ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာနောက်ပိုင်းမှာဒီကလပ်အသင်းတွေဘာတွေပေါ်လာတာမျိုးတွေတော့ကျွန်တော်နည်းနည်းတွေ့ရတယ်ဆိုတော့ဒါတွေရောဒီဘောလုံးအကစားတိုးတက်လာဖို့ဆရာဘလောက်တိုင်းတာတွေအထောက်အကူဖြစ်လဲဒီကလပ်အသင်းတွေက
ဖြစ်ပါလေဖြစ်ပါလေဟိုအားကစားဆိုတာလေဟိုပါဗျ professional ပဲလေဒီအားကစားနည်းဆိုပါအမဘောလုံးသင်းဆိုလေဘောလုံးကစားသမားတွေဘောလုံးသင်းတွေရှိလာတယ်ဆိုတာလေဒါအားလုံးအသင်းတွေရောကစားသမားတွေရော professional ဖြစ်ဖို့ရလေနောက်တစ်ခုကမျက်လုံးပေါ့ဗျာဘောလုံးကံမယ်ဘောလုံးကံရင်ပါဖြစ်လာမယ်ပေါ်လီဘောပုံရင်ပါဖြစ်လာမယ်ကျက်တော့ရရင်ပါဖြစ်လာမယ်အဲ့လိုပါဖြစ်လာမယ်ဆိုရဲမိကွန်းနဲ့ပတ်သက်ပြီးတော့ဒီရှင်ကြီးလောက်เสียမမောလောက်เสีย insensitive မလုံးကောင်းကောင်းရှိဖို့လိုရယ်အမခံပြတဲ့တုံတရားကြီးရှိဖို့လိုရယ်အဲ့လိုကြည့်လာမယ်ဆိုရင်ဟိုဘောလုံးပြောဗျာဟိုဘောလုံးကံစားတယ်ဗျာဟိုဒီဘောပုံစားတယ်ပေါ့ဗျာဒီလိုအလျော်ဒီအပြစ်စကားနဲ့လည်းပြောလို့ရပါဒါပေမဲ့ဒီ professional ကအရင်ကတိုးတက်လာမယ်အနေအထားမျိုးရှိပါတယ်ဘာလို့ပြောပြောဒီမြန်မာ national league လို့ဘောလုံးမွေးဟိုပြိုင်ပွဲပေါ့ဗျာဒီပြိုင်ပွဲမျိုးကြီးညီဆန်းဆန်းပြောအလုပ်လာတိုင်လာကြတယ်ပေါ်ထွက်လာတယ်ဒါမျိုးကတော့ဒါကျွန်တော်တို့ကြိုဆိုရမှာပ
ါ
ဒါကိုပဲရှိပြီးသားအနေအထားကိုဘယ်လိုပိုကောင်းအောင်ဆက်လုပ်မလဲပေါ့နော်အဲ့ဒါ policy ရောဒီ contribution ရောအဲ့ဒါတွေပြချာကောင်းဖို့လိုတယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ဟုတ်ဆရာဦးမြတ်တဲ့အမြင်ရောဆရာဒီ club အသင်းတွေဘာတွေပေါ်လာတာဒီဘောလုံးလောကအတွက်ဘယ်လောက်တိုင်းတာတိအထောက်အကူဖြစ်စေလဲဆရာ
အဲဒီဟာဖြစ်ပါလေဆရာအထောက်အကူရှိပါတယ်အဲ့ညာလေးကြီးရှိနေလို့လေကျွန်တော်တို့အသင်းလေးတွေရဲ့လို့အစ်စ်မိမိလေးတွေဖြတ်ပြိုင်နိုင်နေတာပေါ့လေ
ဟုတ်ကဲ့
ဘောလုံးကတော့ပြိုင်ပွဲတွေလည်းရှိတယ်ဆရာတင်းတွေလည်းရှိတယ်ပေါ့လေတခုလေကျွန်တော်မေရေးစင်အသင်းကြီးကိုဆွဲမတင်နိုင်သေးတာကလွယ်လို့ပေါ့ကျွန်တော်တို့စီးကြိမ်ဘူးဆွဲတော့ဆိုလဲဆရာဦးတင်အောင်ပေါ့လေအဆက်လို့ရေးနေကိုယ်ဒီတော့ဘယ်လိုခင်ဗျားရာယူနဆက်ကုန်းဆွဲတာနော်တဲ့လေဝိစင်ဒီကြီးကိုဆွဲတာမဟုတ်ဘူးတဲ့ဟုတ်တာပဲသူပြောတာလေကျွန်တော်လေဝိစင
်ဒါပေါ့ဆရာ
တင်းကြီးရဲ့နေထားကတော့ဟိုလေးကိုရုံးကောင်ရမယ်နေထားတယ်လေဒါပေမဲ့လေယူနဆက်တို့မဆက်တော့လို့အဆင်မြင့်လာတာနဲ့အမေကလေဝိစင်ဒီကြီးလည်းအဆင်မြင့်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဟုတ်ကဲ့ဆရာတခုရှိရာအခုဘယ်လိုပြောမလဲအခုလိုအားကစားဘောလုံးပေါဝင်အားကစားလောကနှိမ့်ချနေတဲ့ကိစ္စကဒီဟုတ်အစိုးရပိုင်းအနေနဲ့ရောဆက်စပ်ကတော့ကိုရဲမင်းကတော့ထောက်ပြသွားတယ်လွတ်တော်တို့ဘာလို့ကအစ
ဟို
ပံ့ပိုးမှုတွေပေါ့လေအစိုးရပိုင်းကပံ့ပိုးမှုတွေကလက်တလုံးအတိုင်းအတာမှာဘယ်လောက်ထိလိုအပ်ချက်တွေရှိနေလဲဆရာဆရာမြင
်ဒီလိုအများကြီးလိုမယ်ထင်တယ်အများကြီးလိုမယ်ထင်တယ်ဆိုတာကျွန်တော်လည်းအဲ့ဒီ budget တွေဆရာတွေတော့သိနားမလို့ဘူးလေဒါပေမဲ့ကျွန်တော်လိုပေါ်ပြအခုအားလုံးကဒီဌာနကကြည့်ရတော့လေဒီနေ့တိုင်းပွဲတစ်ခုဟာစိတ်ထောင်လောက်ကုန်မယ်ထင်တယ်ဆိုတော့ဒီအသိနည်းခေါ်ပြန်ဝဲတွေလုပ်ဆိုတော့အဲ့ဒီ budget ကိုသူတို့စီမှာရှိရလားပေါ့ပြန်ပွဲတွေလုပ်ဖို့လေကျွန်တော်တို့ကဒါပြန်ပွဲတွေလုပ်ပါဒေလီတွေလုပ်ပါဟလာမမှန်လုပ်ပါဟို National Championship လုပ်ပါဒါပြောတာ ਉਹ အဲ့ဒီပြန်ပွဲတွေလုပ်ဖို့အတွက်ကျွန်တော်ဆရာရင်းမင်းသုံးတဲ့လို budget ရှိသလား budget ချပြီးသလားအဲ့ဒါလည်းဒီကဏ္ဍအတွက်အခက်အခဲလည်းရှိနေတာပေါ့နောက်ပြီးတော့ဆရာရင်းကျွန်တော်နိုင်ငံရေးတွေပါလေနားမလည်ပါဘူးနိုင်ငံရေးစီးပွားရေးမတည်ငြိမ်နေနဲ့မတက်သေးနဲ့တော့ဒီအားကားတို့စာပေမှုပညာတို့ရေးကြည့်မှုတို့ချက်ဖို့ဆိုတော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ဟုတ်ကဲ့ကိုရန်နဲ့အမြင်ရောပြောပါအောင်ခင်ဗျာကျွန်တော်ဒီ ဟိုဘယ်လိုပြောမလဲအားစားလောကတိုးတက်လာဖို့အတွက်ကိုအစိုးရဘိုင်းတို့ဒီဟိုဟိုဘယ်လိုပြောမလဲဟိုလူမှုပတ်ဝန်းကျင်အတိုင်းဝိုင်းရပဲဖြစ်ဖြစ်ပေါ့လေအစားစားဟိုဖက်ဖက်ကပုဂ္ဂလိကဘိုင်းအစိုးရဘိုင်းပေါ့နော်ပုဂ္ဂလိကဘိုင်းကတော့ဟိုကလပ်အသင်းတွေထောင်ပါတွေထောင်ဆိုပြီးတော့သူတို့လည်းဟိုလုံတင်းတဲ့လောက်တော့လုံနေကြတာပဲဆိုတော့ဘယ်ဘိုင်းနေမှာပို့ပြီးတော့အားမြင့်ပေးမယ်ဆိုလို့ရှိရင်အားစားလောကပို့ပြီးရှေ့တက်လာနိုင်လေ
ဟုတ်ကဲ့ဟိုရှေ့ရဆရာမြတ်သက်ရဆရာဦးရဲမင်းဦးရောပေါ့နော်ပြောသွားတာရှိပါတယ်သူတို့အမြင်နဲ့လည်းကျွန်တော်ထောက်ခံပါတယ်ဟိုကျွန်တော်တို့ကဒီ club အသင်းတွေပါလေလုပ်တယ်ဆိုတဲ့ဥစ္စာလည်းကိုကောင်းပါတယ်ဒီဘိုင်းကဒါဟိုဘယ်လိုပဲဖြစ်ဖြစ်ဟိုနိုင်ငံနဲ့အချိန်မှာဒီလိုမျိုးဟာတွေလုပ်လာတာတော်တော်လေးအားဟိုအားရစရာကောင်းပါတယ်ဒါပေမဲ့ဒီတစ်ခုတည်းနဲ့လည်းမလုံလောက်ဘူးဗျအဲ့အစိုးရကအစိုးရတော့လွတ်တော်တော့ဘတ်ဂျက်ဘယ်လောက်သုံးမလဲဘယ်လောက်သုံးနေလဲဆိုတဲ့ဥစ္စာကအရေးကြီးတယ်အဲ့တော့ဒီဥစ္စာကိုမတုံးမှုဆိုရင်လည်းအခုတုံးနေရနေဆိုတော့ဒီထက်တိုးပြီးတုံးဖို့လိုတယ်တခြားနေရာတွေမှာတုံးနေတာတွေလည်းရှိတယ်ဗျအဲ့တော့တခြားနေရာတွေမှာတုံးလို့ဒီပိုင်းကိုလည်းမြင့်တင်ပြီးတုံးဖို့လည်းလိုတယ်တုံးနိုင်တဲ့အနေထားရှိအောင်လည်းလုပ်ဖို့တော့လိုတာပေါ့လေနောက်တစ်ပိုင်းကနောက်ဟိုဒီအားသာဝန်ကြီးဌာနတစ်ခုတည်းနဲ့လည်းမပြီးပညာရေးပိုင်းပညာရေးနဲ့အားသာဝန်ကြီးဌာနပေါင်းလုပ်ဖို့လိုတယ်နောက်အစိုးရလည်းဒါပံ့ပိုးဖို့လိုတယ်ကျောင်းတွေမှာဘယ်လိုပဲဖြစ်ဖြစ်ဒီအစိုးရတွေလွှတ်တော်တွေအနေနဲ့လည်းကျောင်းတွေကိုဘယ်လိုပဲစီမံကိန်းတွေဆိုပလန်တွေချပြီးတော့ဒီအားကစားပွဲတွေဒီအားကစားကွင်းတွေမဖြစ်မနေလုံးဆောင်အောင်မယ်ဆိုတဲ့ဟာမျိုးတွေလုပ်ဖို့လည်းလိုတယ်ကျွန်တော်မြင်တာတော့နော်ကျွန်တော်ဒီရက်ပိုင်းမှာပဲဟိုကျွန်တော်တကယ်ချင်းတယောက်နဲ့ဒီ online မှာပြောပြတာပါတော့ထိုင်းရတကယ်ချင်းပြောကြောင်လုံးနဲ့ထိုင်းမှာနေလာခဲ့ဘူးတော့ပြီးတဲ့လောက်တော့ပြီးလိမ့်မယ်ထိုင်းမှာတဲ့ကျောင်းသားပေါ့နော်ဒီသူငယ်ရဲ့ကျောင်းသားမနေ့တိုင်းကျောင်းကိုပတ်ပြီးရတယ်သူငယ်ရဲ့ကျောင်းသားဆပြီးတော့ပေါ့နော်အကုန်လုံးပြီးတော့အားကစားခြင်းကနေတိုင်းပါရဲ့တရက်ကိုဟိုတရက်ပြီးတော့အားကစားလုပ်ရတယ်တဲ့အဲ့မှာမှတော့ဝါသနာအာသာပြဘာညာနဲ့ तू ပြောတာကသူကအကုန်လုံးနဲ့တိုင်မြင်ပြီးတော့မှ तू ကအဲ့အစစ်လုပ်သွားပြီးတော့မှဘယ်သူကဘယ်အားကစားနည်းမှာဘယ်လိုထူးကျွန်လဲအဲ့ဒီဟာပေါ်မှာလုပ်သွားတာဆိုအားကစားအခုထိုင်းနဲ့ဟိုဟာဆိုပဲကြည့်လေကျွန်တော်တို့ဒီလူကောင်လူဘောလုံးသမားလေးတွေကထိုင်းတဲ့ဆိုင်အများကြီးဟိုဖြစ်တယ်လူကောင်လည်းညက်အဲ့ရလူကောင်းကြီးအကြီးကြီးလေ
ဟုတ်တယ်
သူတို့ကခုနပြောလို့သူငယ်တန်းကလေးကစပြီးတော့မနက်တိုင်းကျောင်းကိုဟိုပတ်ပြီးရတယ်ဆိုတော့စဉ်းစားကြည့်လေကျွန်တော်ကတော်တော်လေး
ဟုတ်တယ်
ဟိုကွာတယ်ဟိုပြီးတော့ထိုင်းမှာဆိုရင်ကျွန်တော်ဟိုတလောကကျွန်တော်ထိုင်းကိုရောက်တယ်ဒီဘန်ကောက်မှာတော့ရိုးရိုးပန်းညာလေးပဲအဲ့ပန်းညာလေးမှာဟိုဆိုတော့ရိုးရိုးဒီလိုကိုနဲ့လှောက်ရှားအားကစားလုပ်ဖို့တယ်မဟုတ်ဘူးအဲ့မှာပါရှိတယ်ဆိုတော့ဗောလီဘောကွင်းရှိတယ်တင်းနစ်ကွင်းရှိတယ်ပိုက်တော့ချင်းဆော့လို့ရတယ်တခြားအင်ဒိုဒီဟိုအားကစားလုပ်တဲ့နေရာတွေလည်းရှိတယ်ကသူကအဲ့ဒါကိုတေချာလုပ်ပေးထားတယ်တေချာလည်းထိန်းသိမ်းတယ်ကျွန်တော်စီမှာမရှိဘူးကျွန်တော်မှရှိသမျှဟာတွေအကုန်လုံးဒီအားကစားကွင်းကိုဟိုကသိမ်းလိုက်ဒီကသိမ်းလိုက်တယ
်အဲ့လိုမျိုးလုပ်
ကြည့်တဲ့နေရာကြီးကြပေးမကန်အကြောင်းတွေမှာဆိုလည်းအဲ့လိုပဲဒါအရင်ကကြုံရအကြောင်းတွေမှာဘောလုံးကွင်းမှာဘောအဲ့ဒီအခုဆိုမြင်ရတဲ့အတိုင်းဘောလုံးကွင်းမှာဘောလုံးကစားကွင်းမပြုဆိုရဆိုင်းဘောကတော်တော်လေးကိုကွာဖြစ်နေတယ်လေအဲ့လိုမျိုးရဟိုအရင်ကရှိခဲ့တာတွေတော်ကွာကြတ
ယ်အဲ့တော့ဆိုတော့ဒီအားကစားကဒီတိုင်းပြည်ဖွံ့ဖြိုးရေးမှာအရေးကြီးတဲ့အခမ်းကဏ္ဍရှိနေတယ်ဆိုတော့အတိအဟိုလူလူကြားမှာပဲဖြစ်ဖြစ်အစိုးရကြားမှာပဲဖြစ်ဖြစ်ပေါ့လေဘလို့ဟိုရှိကြလဲဆရာဦးမြတ်တဲ့အရင်ဆွေးနွေးပြပါအောင်ဆရာ
အာဟုတ်ကဲ့ပါဆရာအဲ့ဒီဟာဟိုသူစစ်စစ်မှန်မှန်ကိုရှိတယ်နေပေါ့ဆရာရေဟိုတပွဲလို့ရှိတာမျိုးဟိုမြေလပန်းကောင်းမြေလပန်းလောက်အောင်လေးရှိပြလိုက်တာမျိုးမဟုတ်ခဲနဲ့တကယ်ကိုဒီကစစ်စစ်မှန်မှန်နဲ့စိတ်ထဲမှာညှစ်ပြီးတော့ရှိနေတယ်ပေါ့ဒါမှသာကျွန်တော်တို့ကတက်မှာဟုတ်အားကစားဆိုတာလည်းဆရာတိတဲ့အတိုင်းဟိုစည်ရင်လိန်ကြလို့ရတာမဟုတ်ဘူးလေရှုံးရင်ရှုံးတယ်ပဲဟိုငကိုးတကိုးနဲ့ရှုံးတာကိုစည်ရင်လိန်ကြပြီးတော့ငကိုးနဲ့နိုင်တယ်လို့လည်းလုပ်လို့မရဘူးသူအရှိတိုင်းသွားတာပေါ့အဲ့ဒီ2015မှာကျွန်တော်အရှိတိုင်းပေါ်လာတာပဲလေပေါ်လာတော့တကယ်တမ်းဟိုကျွန်တော်တို့ကဆရာဦးရနိုင်ပြောတို့ပဲဗျာဒီနိုင်ဝင်ကြီးဌာနတို့ဘာလို့လဲအဲ့ဒီဝင်ကြီးဌာနတွေအဲသူတို့လုံထုံးလုံကြီးတွေတော့ကျွန်တော်လည်းမသိဘူးပေါ့ဗျာသူတို့လည်းဘယ်လိုတွေရှိမလဲအဲ့လိုတွေပေါင်းစပ်ပြီးတော့အဲ့ဒါပီတီဂျိန်ပြန်ထည့်မလားဒါပညာရေးဥပဒေကြံပေါ့ဟိုဒီနေရာတွေတော့ကျွန်တော်လည်းနားမလည်ပါဘူးကိုယ်နဲ့အာရသနဲ့ဆိုင်တာဆို
ဟုတ်ကဲ့
ပီတီဂျိန်ကျွန်တော်တို့ကဆိုနှစ်ချိန်ရှိတယ်ဒီတစ်ပတ်မှာ
ဟုတ်ကဲ့ဆရာ
ဘတ်စကတ်ဘောကစားရင်ကစားဟိုဒရင်းကခုရင်ခုဘောလုံးကစားရင်ကစားတဟုကျွန်တော်ဆယ်တန်းကျွန်တော်ဟိုအထက်တန်းအောင်တဲ့အထိပေါ့လေရှိတယ်ဆိုတော့အခုမရှိတော့ဘူးလားရှိတာတော့ကျွန်တော်လည်းမသိဘူးတကယ်လို့မရှိဘူးဆိုရင်လည်းကျွန်တော်ဆရာရဲမင်းကြီးတို့ဆရာရနိုင်တို့ထောက်ပြတယ်လို့အဲဒီဥပဒေကျမ်းမှာ
ဟိုကျန်တဲ့အတိုင်းတော့ကျွန်တော်မသိဘူးเนาะဥရီကျန်ဘယ်လိုဖြစ်နေကြသလဲအားကစားဟိုအဲ၃ချိန်ထည့်ပြီးပါတို့၄ချိန်ထည့်ပြီးပါတို့အဲ့လိုတွေထည့်ဆွဲရင်ကောင်းမလားเนาะကျွန်တော်တို့ကအเจ้าမှာတာရဆရာရှိတယ်ကျွန်တော်တို့ကျောင်းနေရနေရောရန်ကုန်တိုင်းလူမျိုးတွေထွက်တယ်မြမလေးတွေလူငယ်တွေဖြစ်လာတယ်ဥပါရဆရာတွေရောရှိသေးရလားမခန့်ဘူးလားဟိုဥပဒေကြမ်းနဲ့ပါလာပဲလူလေကျွန်တော်ပြီးတော့ကတော့ကလေးတွေအကျူရှင်နေနဲ့အကျွတ်တွေပြက်နေတာပဲဆရာဒီအားကစားအချိန်ရှိတယ်ဟု
တ်တယ်ဆရာ
ပါရဆရာနဲ့ဘယ်လိုဖြစ်တယ်လို့တော့ကျွန်တော်ပဲဒုဒုကနေလို့လားမသိမချားမိဘူးလေ
ဟုတ်
ကဲ့ဒီဟာကြီးကတော့အားဆုံးခွန်ကြီးလုံးမတကယ်တက်မှာဗျအဲ့လိုကြီးခံပြတွေတပွဲတွေနေနဲ့လုံနေတော့ဟိုကျွန်တော်တို့အင်ရှင်ပြန်ဖြစ်ဖို့ဆိုတာလည်းနောက်အကြာကြီးပြန်ဆောင်ရမှာလေ
ဟုတ
်ကဲ့အဲ့ဒီကြာမှတခါ80လောက်နဲ့တခါဘယ်လိုဖြစ်ပြီးဆိုပြီးဖြစ်နောက်တခါနိုင်ငံသားထွက်ပြီးဆက်မခုရတော့တော့လေအေးမဟာမှုတွေတင်တာပဲဗျ
ဟုတ်ကဲ့ပါဆရာဟိုဆရာဦးရဲမင်းကိုလည်းအစီအစဉ်ဆုံးသက်ဖို့2မိနစ်လောက်လိုပါသေးတယ်ကျွန်တော်မေးချင်တာတော့ဒီအားကစားတိုက်ပြည်ဖွံ့ဖြိုးရေးမှာဟိုအရေးပါတယ်ဆိုရင်အတိအကျမြန်မာပြည်မှာဘယ်လောက်ရှိရလို့ဆရာမြင်လဲဆရာပြောပါဦ
းအာကျွန်တော်တို့ပြည်သူတွေကသိချာသိတာပေါ့ဗျာအဓိကဒီအားကစားသူ့ကျွန်တဲ့လူဖွဲ့စည်းတွေပါလေဆိုတာအဲဂုံတင့်တယ်ဗျာဂုံတင့်တယ်ကျွန်တော်တို့ပြည်သူတွေကျွန်တော်တို့အပါဝင်ပေါ့ဗျာဆေဒီကပြည့်စုံနေကြတဲ့ဆရာတွေရောသူခင်ဗျားတို့ VOE ကိုယ်တိုင်ရောပေါ့နော်အဲကျွန်တော်တို့ပြည်သူအားလုံးကဂုံယူခြင်းရတာဗျာဂုံယူခြင်းလားဥပမာကအာဖရိကနိုင်ငံတွေဆိုတော့ကင်ညာကင်ညာဆိုရင်ဒီသမားတွေဖတ်တယ်သူအကစားနည်းတစ်ခုတည်းကိုပဲသူ offense ဖြစ်နေတယ်အပြေးမဲ့ဆိုရင်ကင်ညာကစားသမားတွေဆိုတော့အလူထားကြည်ဘောလုံးကမှဆိုဘရာဇီးယားကောင်တွေကို view site ကြည်ဒါမျိုးပေါ့ဗျာ
ဟုတ်ကဲ
့ပါဒါတော့အကစားနည်းတနည်းမှာတော့တကယ်ဟိုထူးထူးခြားခြားကိုထူးကျွန်းနေ
ကျေးဇူးပါပဲကျွန်တော်တို့အချိန်လေးတော့ပဲရတဲ့အတွက်ဆွေးနွေးရပုံကိုယ်ရအားလုံးလည်းအထူးကျေးဇူးတင်တဲ့အကြောင်းဒီနေရာပြောလို့ပါတယ်ခင်ဗျာ
သူမခင်ပြထွေးနဲ့အတူကိုအောင်ရင်းဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာစီစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းဒိုမီတာ30နဲ့50ရောကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါ။အင်္ဂါနေ့ညပိုင်းစီစဉ်တွေမကြာခင်ပြီးဆုံးတော့မှာပါ။ခုကြံနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမှာရေးတန်တာကျော်ကလည်းပြောပြပေးပါအောင်ရှင်။
တောင်တရုတ်ပင်လယ်ထဲမှာအငင်းပွားပွဲကုန်းမြေတည်ဆောက်မှုလှုပ်ဆောင်ချက်တွေမကြခင်မှာပဲပြီးစီးမယ်လို့တရုတ်ကဒီကနေ့ပဲကြေညာသွားပါတယ်။နယ်မြေပိုင်နဲ့အငင်းပွားဘက်တခြားနိုင်ငံတွေနဲ့တင်းမာမှုတွေဖြစ်စေတဲ့လူလုံကျွန်းတွေဘောကဆောက်လုပ်ရေးလုပ်ငန်းတွေကိုတော့ဆက်ပြီးတော့ပြုလုပ်သွားမှာဖြစ်တယ်လို့လည်းပြောသွားပါတယ်။ကြေညာချက်မှာကစီမံကိန်းပြီးစီးမယ်ရဲ့အတိအကျပြောမှထားပေမဲ့ဒီလူလုံကျွန်းတွေတည်ဆောက်တဲ့ကိစ္စကိုကောက်ွယ်ပြောဆိုသွားပြီးတော့သူတို့ရဲ့ရည်ရွယ်ချက်ကတရုတ်နိုင်ငံသားတွေအတွက်အသုံးပြုဖို့ပဲဖြစ်ပြီးတော့စစ်ရေးရည်ရွယ်ချက်လုံးဝမပါဘူးလို့ပြောထားပါတယ်။တောင်ကိုရီးယားနိုင်ငံမှာအရှိအလေပိုင်းဒေတာအသက်ရှူလမ်းကြောင်းဆိုင်ရာ March ကုဆက်မြန်ယောဂါကြောင့်နောက်ထပ်လူ3ဦးသေဆုံးခဲ့ရာကနေသေဆုံးသူစုစုပေါင်း19ဦးထိရှိသွားပါပြီ။ဒါဟာဆိုရင်အရှိအလေပိုင်းဒေတာအပြင်ဘက်မှာ March ယောဂါကုဆက်မှုအများဆုံးလည်းဖြစ်ပါတယ်။ယောဂါကုဆက်သူလူနာအသစ်4ယောက်ကိုထပ်မံတွေ့ရှိခဲ့ကြောင်းလည်းတောင်ကိုရီးယားကျန်းမာရေးအရာရှိတွေဒီကနေ့ပဲကြေညာခဲ့လို့တောင်ကိုရီးယားမှာယောဂါကုဆက်ခံရသူစုစုပေါင်းအခုဆိုရင်154ဦးရှိသွားပါပြီ။အယ်ခါရီးယားကွန်ရဲ့အားထားရတဲ့ယီမန်နိုင်ငံကအဖွဲ့အစည်းဒုတိယခေါင်းဆောင်နာဇီအယ်ဝါဟေရှိဟာအရင်တပကအမေရိကန်ရဲ့အဝေးဒိန်းဒုံးရင်နဲ့တိုက်ခိုက်မှုမှာသေဆုံးသွားတယ်လို့အယ်ခါရီးယားကဒီကနေ့ပဲကြေညာပါတယ်။ဆီးရီးယားနိုင်ငံကအချက်အချာနယ်စပ်မြို့ဖြစ်တဲ့တယ်အဘျက်မှာ IS သွေးကြွတွေကိုတိုက်ထုတ်ပြီးကာရစ်တိုက်ခိုက်ရေးသမားတွေနဲ့ဆီးရီးယားသဘုံတွေအပြည့်အဝထိန်းချုပ်ထားလိုက်ပြီးဖြစ်ကြောင်းဆီးရီးယားအရေးစောင့်ကြည့်လှုပ်ရှားသူတွေဒီကနေ့ပဲပြောကြားသွားပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတန်နာကျောင်းကကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမခင်ဖြူထွဲဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ2440 4850နဲ့လိုင်းလမီတာ190ရောကနေဖန်ယူနားဆင်နိုင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနန်းလာပါ
This program has come to you from the Voice of America, Washington.